Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်နာခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဇန်နဝါရီလ18ရက်ဗိုလ်ရုညအစီအစဉ်တွေကိုဒီည9နိုင်ကနေ10နိုင်အထိဝါရှင်တန် DC မြို့တော်ကနေစတင်နေပါပြီ లై ဒိုမီတာ1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
ကျွန်တော်တပောင်သားမှာအနေခတ်သိမ်းခင်းကြပါစီဗျာဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေစစ်ရက်ကအာဏာသိမ်းနှစ်နှစ်ပြည့်မတိုင်ခင်အခုလောက်ကုန်ပိုင်းမှာမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုခေါ်ယူမယ်လို့ပြောလိုက်ပါတယ်ယူကရိန်းမြို့တော် Kiev အပြင်မှာဒီကနေ့ရဟယင်ပြတ်ကျခဲ့တာကြောင့်ယူကရိန်းပြည်ထောင်စုဝန်ကြီးနဲ့ဝန်ကြီးဌာနကရာရှိတော်တော်များများအပါအဝင်လူ18ဦးသေဆုံးသွားခဲ့ပါတယ်အမေရိကန်ဘာသာရေးဝန်ကြီးဂျန်နက်ဂျဲလန်ဟာတရုတ်ဘာသာရေးဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပုံတူးနေ့မှာတွေ့ဆုံကြတဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုဝင်းမင်းနဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပ
ါဟုတ်ကဲ့ပါဆရာတင်မသားရေအဲ့တော့အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကာကွယ်ရေးနဲ့လူကြုံရေးကောင်စီအစည်းအဝေးဒီလကုန်ပြန်ခေါ်မှာကိုစစ်ကောင်စီပြောခွင့်ရက
ကျွန်တော်အနေနဲ့ဒီနှစ်နှစ်ပြည့်တဲ့အခါမှာဒီသားကာကွယ်နဲ့လူကြုံရေးကောင်စီကိုအချိန်တင်ပြမှာရှိပါတယ်အဲ့အဲ့မှာပဲကျွန်တော်ဒီအချိန်ခံတင်ပြတဲ့အော်ဝယ်ဆောင်ကြည့်ပါလို့ပြောတ
ယ်။နောက်ကောလင်းမြို့မှာတော့လူရည်စင်းကောက်ရမှာလူငယ်အများပြားဖက်စီခံရပါတယ်။ဒါပြင်ရခိုင်စားဘင်္ဂလားဒေ့ရှ်ပြန်ဝယ်တော့မှာဖြစ်ပြီးမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကွန်တွေကပြန်ကောင်းလာနေပါတယ်။နောက်မြန်မာနိုင်ငံကူးလက်မှတ်တွေဇန်နဝါရီလကုန်မှာပြန်ထုတ်ပြနိုင်ဖို့စီစဉ်နေတယ်လို့စစ်ကောင်စီကဆိုပါတယ်။အခုလိုသတင်းသွားတွေပြီးမှာတော့ဗိုလ်ရုညာပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးနောက်ဥကြစံသားရဲ့မြန်မာရေးသုံးသပ်ချက်နောက်အားကစားကဏ္ဍတွေကိုဆက်နာဆင်ကြည့်ရှုရမှာပါ။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆရာဦးတင်မောင်တန်းနဲ့ကျွန်တော်ဝင်းမင်းပြပြပေးပါမယ
်စစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်မတိုင်ခင်အခုလောက်ကုန်ပိုင်းမှာမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးကိုခေါ်ယူမယ်လို့သိရပါတယ်ဒီလိုကာလုံစည်းဝေးခေါ်ယူပြီးမှသာရွေးကောက်ပွဲကျင်းပမယ့်ရက်ကိုအစီအစဉ်တွေကိုထုတ်ပြန်မယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်သူကအဓိကကတော့ကျွန်တော်တို့တနေ့ပြည့်တဲ့အခါမှာမျိုးသားကာကွယ်နဲ့လုံခြုံရေးကောင်စီကိုအစင်ခံစားတင်ပြမှာဖြစ်ပါတယ်။အဲ့ဒီအစင်ခံတင်ပြမဲ့ဟာကိုစောင့်ကြည့်ပေးဖို့ပြောချင်ပါတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်။ကာလုံခေါ်ယူမဲ့အစီအစဉ်တင်ပြမဲ့အချက်လက်အသေးစိတ်ကိုထုတ်ပြောဖို့တော့ရင်းစိုးလိုက်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရမျိုးသားကာကွယ်နဲ့လုံခြုံရေးကောင်စီကိုနိုင်ငံတော်သမ္မတဒုတိယသမ္မတနှစ်ဦးပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌတမ်ဘရော့ကာကွယ်ရေးဦးစီးချုပ်ဒုတိယတမ်ဘရော့ကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးနိုင်ငံရေးဝန်ကြီးပြည်ထောင်စုဝန်ကြီးနေဆက်ရေးရဝန်ကြီးတို့နဲ့ဖွဲ့စည်းထားပါတယ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းတာဟာ2008ခုနှစ်ဖွဲ့စည်းပုံနဲ့အညီဖြစ်တယ်လို့စစ်ကောင်စီကပြောထားတာပါဒုတိယသမ္မတဦးမြင့်စွေကယာယီသမ္မတအဖြစ်ရယူလိုက်ပြီးအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်အရဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုအာဏာကိုလွှတ်ခဲ့တယ်လို့စစ်ကောင်စီကဖော်ပြပါတယ်အဲ့ဒီပြဋ္ဌာန်းချက်ထဲမှာတော့အရေးပေါ်ကာလပြဋ္ဌာန်းချက်တစ်နှစ်သတ်မှတ်ပြီးရင်ဒီကြိမ်ကို6လနဲ့2ကြိမ်အထိတက်တန်းတိုးနိုင်တယ်လို့ဆိုပါတယ်ဒါကြောင့်အခုဇန်နဝါရီလ30ဆိုရင်တက်တာခုန်ပါပြီ။ဒါပေမဲ့လည်းဒီမိုကရေစီရဲ့အဖွဲ့အစည်းတွေတက်ချွတ်လှုပ်ရှားသူတွေကတော့2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းတာဟာ2008ဖွဲ့စည်းပုံနဲ့မညီညွတ်တာမို့စစ်တပ်ကိုယ်တိုင်ကအဲ့ဒီဖွဲ့စည်းပုံကိုဖျက်ပီးသားဖြစ်တယ်လို့ပြောဆိုထားပါတယ
်။ယူကရိန်းမြို့တော် Kiev အပြင်ဘက်မှာဒီနေ့ပဲရဟယင်ပြတ်ကျခဲ့တာကြောင့်လူ18ဦးသေဆုံးသွားခဲ့တာမှာယူကရိန်းပြည်ထောင်စုဝန်ကြီးတနီမနက်စတာစကီပါဝင်ဝင်ကြီးဌာနကအရာရှိတော်တော်များများသိဆုံးတဲ့ထဲပါသွားတယ်လို့ဆိုပါတယ်။ရဟယင်ဟာကိဖ်မြို့ရဲ့စင်ကြေဖုံးရက်မှာရှိတဲ့နေကလေးရင်ကျောင်းနီးမှာပြတ်ကျခဲ့တာကြောင့်ကလင်းငယ်နှစ်ဦးလည်းသိဆုံးသွားခဲ့ရတယ်လို့ယူကရိန်းရဲ့အရာရှိချုပ်အီဟိုကလိုင်မန်ကိုကပြောပါတယ်။ဝင်ကြီးကိုတည်ဆောင်လာတဲ့ရဟယင်ဘာကြောင့်ပြတ်သွားသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဥရောပကောင်စီဥက္ကဋ္ဌချားစ်မိုက်ကယ်ကလည်းအခုလိုရဟယင်ပြတ်ပြီးလူတွေသိကြရတဲ့အထိအတွက်ဖြစ်တဲ့အတွက်ယူကရိန်းပြည်သူတွေထံဝန်ထဲစကားပြောခဲ့ပြီးတဲ့နောက်ဝန်ကြီးမန်နက်စတာစကီဟာ EU ရဲ့မိတ်ဆွေကောင်တစ်ယောက်လည်းဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီတော့အတွင်းယူကရိန်းကိုပို့ပြီးခင်မိတဲ့လက်နက်တွေထောက်ပံ့ပေးနိုင်ရေးအတွက်အမေရိကန်နဲ့မဟာမိတ်တွေကစီစဉ်နေကြတာမှာဂျာမနီနိုင်ငံ Rammstein လေတဲ့အခြေစိုက်စခန်းမှာစီဝေးပဲကျင်းပပြီးရင်တောက်ကြာနေလောက်မှာကူညီပေးမဲ့လက်နက်သစ်တွေနဲ့စစ်တနန်းကိစ္စတွေကိုကြီးညာလိုက်နိုင်မယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဦးဆောင်ကျင်းပမဲ့ဒီစီဝေးဘက်ကိုနေတူးအဖွဲ့အတွင်းမှုချုပ်ယန်စတိုတန်ဘတ်နဲ့ယူကရိန်းကာကွယ်ရေးဝန်ကြီး Olesi Resen Scott တို့လည်းတက်ရောက်มาဖြစ်ပါတယ်ခင်ဗျာ
American ဘာသာရေးဝန်ကြီး Janet Yellen ဟာတရုတ်ဘာသာရေးဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံမှာဒီနေ့ဗုဒ္ဓနေ့မှာတွေ့ဆုံခဲ့ပါတယ်နိုင်ငံဆက်ဆံရေးတင်းမာခဲ့တာကိုရှင်းချဖို့ပူပေါင်းဆောင်ရွက်နိုင်မဲ့ Never တွေရှာမယ်လို့တမရနှုတ်နိုမာလာကသဘောတူညီခဲ့ပြီးကြကြဲကဆိုလို့ရှိရင်ဒါဟာအစ်စ်မြင့်ဆုံးတာဝန်ရှိသူတွေတွေ့ဆုံကြတာပါနိုင်ငံခြားစီးပွားရေးနဲ့ပတ်သက်ပြီးကွဲပြားတာတွေရှိကြပေမဲ့ကိုယ်တော်ရေးနှိပညာနဲ့တခြားကိစ္စတွေမှာဆက်ဆက်ပတ်သက်နေတာတွေရှိနေတဲ့အတိုင်းတရုတ်ဒုတိယဝန်ကြီးချုပ်လည်းဖြစ်သူလူဟင်းနဲ့ရယ်လန်တို့ပထမဦးဆုံးချိန်လူချင်းတွေ့ဆုံကြတာဖြစ်ပါတယ်ဘလို့ပဲခြေတွေကြောက်ပါစေနီနိုဖလေတာကိုတော့ကျွန်တော်တို့အမြဲပဲထိမ့်သိမ့်ထားတင်ပါတယ်လို့တရုတ်ဒုတိယဝန်ကြီးချုပ်လူဟင်းကပြောပါတယ်သဘောမတူကြတဲ့နယ်ပယ်တွေရှိလာတဲ့အခါဒီအကြောင်းတွေကိုကျွန်မတို့တိုက်ရိုက်ပြောကြမှာပါနားလည်မှုအလွဲမခံသင့်ပါဘူးအထူးသဖြင့်ဆက်သွယ်ဆက်ဆံရေးမရှိတာကြောင့်နိုင်ငံစီးပွားရေးနဲ့ဘာသာရေးဆက်ဆံမှုတွေမလို့အဖက်ဆိုးဝါးသွားတာမျိုးတွေအဖြစ်မခံသင့်ပါဘူးလို့အမေရိကန်ဘာသာရေးဝန်ကြီး Janet Yellen ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအဖွင့်စကားဖြစ်ပြောခဲ့ပါတယ်။အမေရိကန်နဲ့တရုတ်တို့ဟာသူနည်းသူဟန်နဲ့စီးပွားရေးအခက်အခဲတွေကြုံတွေ့ရချိန်မှာအခုလိုတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ COVID-19 တွင်လူသောင်းကတည်းကသေဆုံးခဲ့ရသလိုစီးပွားရေးလုံငါအများပြားပိတ်ခဲ့ရပြီးတဲ့နောက်တရုတ်ကစီးပွားရေးကိုပြန်ဖွင့်လိုက်တဲ့အချိန်လည်းဖြစ်နေပါတယ်။အမေရိကန်ကလည်းအနည်း40အတွင်းမှာငွေဖောင်းပွားမှုအမြင့်ဆုံးဖြစ်ခဲ့ရာကပြန်လည်ကျဆင်းလာတဲ့အခြေလေးဖြစ်နေပါတယ်
။ဖိလစ်ပိုင်မှာတော့သတင်းထောက်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာရီယာရက်ဆာရဲ့အွန်လိုင်းသတင်းစာကုမ္ပဏီကိုအခွန်ရှောင်တယ်ဆိုတဲ့စွဲချက်တွေတင်ခဲ့တာကနေအခုတော့ကင်းလွတ်ခွင့်ပြုကြောင်းဖိလစ်ပိုင်အခွန်တရားရုံးကဒီနေ့ပဲစုံဖြတ်ပေးလိုက်ပါတယ်။သတင်းထောက်ရက်ဆာဝေဖန်သတင်းရေးတာတွေရော့သွားအောင်တမရဟောင်းရိုဒီဂိုဒူတာတေးလက်ထက်တုန်းကအခွန်ရှောင်တဲ့အမှုအဖြစ်တရားဆွဲခဲ့တာဖြစ်တယ်လို့လဲမာရီယာရက်ဆာကအခုလို့ပြောပါတယ
် These charges as you know were politically motivated they were incredible to us
အားလုံးသိကြတဲ့အတိုင်းပါပဲဒီဆွဲချက်တွေကနိုင်ငံရေးရွေချယ်ရှိရှိလှုပ်ဆောင်ခဲ့တာပါအာဏာကိုအလွဲသုံးစားအသုံးချပြီးသတင်းတောက်တွေကိုတွေအနေနဲ့လုပ်ရမယ့်အလုပ်ကိုမလုပ်နိုင်အောင်ဟန်တားဖို့ရွေလှုပ်ဆောင်ခဲ့တာဖြစ်ကြောင်းအခွန်တရားရှိမှသတင်းတောက်ရက်ဆာကဒီနေ့ပဲပြောသွားခဲ့တာပါရက်ဆာနဲ့ Rappler Holdings Company Limited ဟာအခြားလူမှုလုပ်ငန်းမတ်တီမြုပ်နှံရေးအဖွဲ့နှစ်ဖွဲ့နဲ့ပေါင်းပြီးမတ်တီငွေတိုးဖို့လှုပ်ဆောင်ခဲ့ပြီးတဲ့နောက်၄ချိန်အခွန်ရှောင်ခဲ့တယ်ဆိုတဲ့ဆွဆွဲတာဖြစ်ပေမဲ့အဖြစ်ရှိကြောင်းပြဖို့တက်သေးထောက်ထားမရှိတာကြောင့်ပြစ်မှုကင်းလို့ကြောင်းအခွန်တရားရုံးကအခုလိုအမိန့်ချမှတ်ပေးလိုက်တာပါရက်ဆာနဲ့ Rappler Company အနေနဲ့အမှုသုံးမှုကိုဖြေရှင်းဖို့တော့ကြံနေပါသေးတယ်နေစီမချသတင်းသမားများအဖွဲ့ပါဝင်သတင်းအဖွဲ့အစည်းတွေနဲ့တခြား NGO အဖွဲ့အစည်းတွေပါဝင်ကြတဲ့ Hold the Line Coalition အဖွဲ့ကဆွဲထားတဲ့အမှု9မှုနဲ့အမှု4ခုကိုလွှတ်ပေးလိုက်တာကိုကြိုဆိုလိုက်ပြီးကြံမှု3မှုကိုလည်းပယ်ဖြတ်ပေးဖို့ဆက်တောင်းဆိုခဲ့ပါတယ်ခင
်ဗျာအန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19ကီလိုဟတ်တင်းငါလင်းငါတုံညလိုင်းတိုမီတာ25ကီလိုဟတ်တစ်တစ်ရှစ်ခွန်တုံညလိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190ကီလိုဟတ်တင်းငါ95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗော်ဒူးနဲ့ညဘက်သတင်းတွေကိုဗျိုရီကဆက်လက်ချိန်ညာနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ပိုင်တဲ့နေအိမ်ကနေနိုင်ငံတော်ရှုဝဲမှတ်တမ်းအထောက်အထားတွေတတိယတုပ်တွေ့ကြတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကသူ့ရှေ့နေရဲ့ကြေညာချက်ထွက်ခဲ့ပြီးတဲ့နောက်သမ္မတအင်ပီရိုပေါ်ဝေဖန်ပြောဆိုတာတွေလည်းစက်တိုက်ဖက်ပေါ်နေပါတယ်အစိုးရအရာရှိတွေကတော့စုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဒီကိစ္စမှာထင်သာမြင်သာရှိရှိလှုပ်ဆောင်နေကြောင်းပြောဆိုပါတယ်သမ္မတဘိုင်ဒန်အစိုးရရဲ့ပြောဆိုချက်နဲ့တုံ့ပြန်ပြုမှုပုံတွေအပေါ်အရင်သမ္မတဟောင်းဒိုနေထရန့်နဲ့ကွဲလှတာကိုလည်းလူအများသတိထားမိကြပါတယ်ဒါပေမဲ့လည်းဒီကိစ္စသတင်းတော့တွေတဲ့나이ဝက်ဖုန်းနဲ့ဆက်သွယ်ဖြေကြရမှာနောက်ထပ်အသေးစိတ်ဘာမှမပြောနိုင်တဲ့အကြောင်းအင်ဂျီရောပြောခွင့်ရ EN Steps ကပြောပါလေ။အင်ဂျီရောအနေနဲ့တပ်ပရပိုင်နေတွေနဲ့အသုံးပြုခဲ့တဲ့ယုံတွေကနေရှုပ်ဝဲအထောက်ထားမှတ်တမ်းတချို့တွေ့ခဲ့တဲ့ဆိုတော့ကိုထုတ်ဖော်ပြောဆိုပြီးပြီဖြစ်တဲ့အကြောင်းကိုပဲဖြေကြားသွားခဲ့ပါလေ။စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ကာလဖြစ်တဲ့အတွက်အင်ဂျီရောဘက်ကအသေးစိတ်ဘာမှပြောမှာမဟုတ်တဲ့အကြောင်းကိုပဲအင်ဂျီရောပြောခွင့်ရ Green Jin Perry ကလည်းဖြေကြားထားပါလေ။
အီရန်ဆိုရအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးချိုးဖောက်တဲ့အတွက်တန်ခတ်ရည်ရွယ်မှုတွေချမှတ်ဆောင်ရွက်သွားမယ်လို့အမေရိကန်နဲ့ပြည်ထောင်စုရတို့ကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြည်ထောင်နဲ့အီရန်နှစ်နိုင်ငံသားအဖြစ်ခံယူထားသူကိုကွပ်မြက်လိုက်တဲ့အပေါ်အမေရိကန်နဲ့ပြည်ထောင်စုကပြစ်တင်ဝေဖန်လိုက်ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်အလီရက်ဆာအက်ဘာရီကိုအီရန်ဆိုရကကွပ်မြက်လိုက်တဲ့လို့ရဟာ ဖန်စီထိန်သိမ့်မှုညှဉ်းပန်းနှိပ်စက်မှုအဓမ္မထွက်ဆိုခိုင်းမှုနဲ့တရားဥပဒေနဲ့ကန့်ညင်ခြင်းမရှိတဲ့အတွက်ကွင်းမြူမှုဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကသတင်းတောက်တွေကိုပြောပြခဲ့ပါတယ်။အကြောက်တရားနဲ့ဖိနှိပ်ချုပ်ချယ်မှုကင်းမဲ့စွာနေထိုင်နိုင်ရေးအတွက်တောင်းဆိုလှူရှားနေကြတဲ့အီရန်နိုင်ငံသားတွေနဲ့အတူရက်တီကြောင်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျိမ်းစ်ကလဗလီကလည်းမနေ့အင်ကာနေကဝန်ကြီးဘလင်ကန်နဲ့ဝါရှင်တန် DC မြို့မှာတွေ့ဆုံစဉ်ပြောကြားခဲ့ပါသေးတယ်။အီရန်ရဲ့အစိုးရဆွဲချရှင်းနေချုပ်ဘာသာရေးရတဖွဲ့နဲ့ဆန္ဒပြသူတွေကိုနှိမ်နှင်းတဲ့နေရာမှာပါဝင်သူတွေပါဝင်အိုက်ဘာရီကွန်မြတ်မှုမှာပါဝင်ပတ်သက်သူတွေကိုပြည်ထောင်ကအရေးယူတန်ခတ်မှုတွေချမှတ်ပြီးကြောင်းလဲဝင်ကြီးကယ်ဘရီကဆက်ပြောခဲ့ပါတယ်ခင
်ဗျ။အင်္ဂလန်နိုင်ငံတလောမှာသူနာပြည်တွေကသူတို့ရဲ့လောက်ခလစာနဲ့ပတ်သက်လို့ဗိုလ်တူးနေကစပြီးနှစ်ရက်ကြာတပိတ်ကိုစတင်ဆင်နွှဲလိုက်ကြပါတယ်။ငွေဖောက်ပွားမှုကြောင့်ကုန်စည်နှုန်းတွေတက်ပြီးစောင့်ဝင်နေရေးစိတ်တွေချိန်မှလာတာကြောင့်တခြားအစိုးရဝန်ထမ်းတွေကလည်းတပိတ်ဆင်နွှဲခဲ့ကြတာကိုသူနာပြည်တွေကလိုက်လံပူပေါင်းလိုက်တာပဲဖြစ်ပါတယ်။ရာဇဝတ်တစုကြောင်ကာလအတွင်းသူနာပြုသမဂ္ဂရဲ့ပထမဆုံးလှုပ်ရှားမှုကိုပြီးခဲ့တဲ့လမှာလှုပ်ခဲ့ပြီးတဲ့နောက်အခုလိုတပိတ်ပေါက်လိုက်ကြတာပါဗိုလ်တူးနိုင်ငံမှာထုတ်ပြလိုက်တဲ့ငွေဖောက်ပွားမှုလုံးကနိုင်ရှင်မှုအရနည်းနည်းကျလာခဲ့ပေမဲ့10.5ရာခိုင်နှုန်းမှရှိနေဆဲဖြစ်ပါတယ်ဒီဇင်ဘာလတုန်းကတော့10.8ရာခိုင်နှုန်းရှိခဲ့တာပါဒီလိုစီးပွားရေးအခြေအနေဟာသူတို့ဘဝအတွက်အရေးကြီးတယ်လို့သူနာပြုသမဂ္ဂကပြောပါတယ်ဒီနေ့အတွက်သူနာပြုတွေရဲ့လောက်ခလာစာကိုတိုးအောင်ဆိုးရွားကအလေးနဲ့ဆွေးနွေးဖို့ပြက်ကွက်တယ်လို့သမဂ္ဂကဆိုပါတယ်သူနာပြုတွေကသူတို့အလုပ်ကိုမသွားကြတော့ပဲလန်ဒန်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။ဆောင်းတွင်းပိုင်းအဖျားအနာထူထပ်နေပြီးဝန်ထမ်းအင်အားကလည်းနေနေတဲ့အပြင်ကိုဗစ် -19 နဲ့ဆက်နွယ်နေတဲ့စိတ်ကူးသမှုကိုရရှိဖို့စောင့်နေကြတဲ့လူနာရှင်ရှည်လာတဲ့အခြေအနေမှာခုနောက်ဆုံးတပိတ်ကကျန်းမာရေးဌာနပေါ်ထပ်ပြီးဖိအားပေးလိုက်တာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမာလူကူကျွန်းစုတွေအနီးမှာပြင်းအားခုနှစ်ရှိတဲ့ရေအောင်ကလေးလှုပ်ခဲ့တာကြောင့်ဒေသခံတွေလမ်းမတွေပေါ်ကြောက်လန့်ထွက်ပြေးတင်းရှောင်ခဲ့ကြပြီးဆူနာမီသတိပေးချက်လည်းခေတ္တထုတ်ပြန်ခဲ့ရပါတယ်။ကြီးမားတဲ့ထိခိုက်ပျက်စီးတဲ့သတင်းတွေရုတ်တရက်ထပ်မလာသေးပေမဲ့သိငယ်တဲ့ပျက်စီးမှုနိုင်ငံရှိခဲ့တယ်လို့တော့ဆိုပါတယ်။ငလင်ဟာဟယ်မာဟီယာကျွန်းနဲ့မိုင်ပေါင်း90လောက်ဝေးတဲ့နေရာရေအောင်နဲ့48ကီလိုမီတာလောက်ကိုဗိုလ်ပြုတ်ပြီးလှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ငလင်ဟာဒေသစံတော်ချိန်နေ့လယ်တနားရီလောက်မှာလှုပ်ခတ်သွားခဲ့တယ်လို့ဆိုပါတယ်။ငလင်ကြောင့်နေတချို့အနှဲငယ်ပျက်စီးသွားတယ်လို့မြောက်ပိုင်းဟေမာဟီရာဒေတာရေးပေါ်ကယ်ဆယ်ရေးဌာနကြီးကဲအပ်နာမန်နရီကပြောပါတယ်။ငလင်းကျောက်ဆော်ပိုင်းဆူနာမီသတိပေးချက်တွေကိုအမေရိကန်ပြည်ထောင်စုဟောဝေချွတ်မှထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့အဲ့ဒီသတိပေးချက်ကိုပြန်ရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျ။ VOA အမေရိကန်တန်ရဲ့ဇန်နဝါရီလ18ရက်နေ့ဗိုလ်ရုညထိတ်တန်းရောက်သတင်းတွေကိုဥတ္တမအောင်တန်းနဲ့ကျွန်တော်ပြပြခဲ့တာပါအခုသတင်းတွေအပြီမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဆက်ပြောပြပါမယ်ပထမဆုံးကတော့ဒီလကုံကာကွယ်ရေးနဲ့လူကြိုင်ကောင်စီအစီအဝေးခေါ်မဲ့သတင်းပါဇန်နဝါရီလကုံပိုင်းမှာဒီကာလုံလို့ခေါ်တဲ့ကာကွယ်ရေးနဲ့လူကြိုင်ကောင်စီစီဝေးခေါ်ယူသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်ဒီကာလုံခေါ်ယူပြီးမှသာရွေးကောက်ပွဲကျင်းပဖို့အစီအစဉ်တွေကိုဆက်ထုတ်ပြန်မယ်လို့လည်းသူကဆက်ပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုကိုစောဝင်းလိုက်ပြောပြပေးပါဦးခင်ဗျာ
လာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာစစ်ကောင်စီအာဏာသိမ်းယူတာနနစ်ပြည့်တော်မှာဖြစ်ပါတယ်အဲဒီလိုနနစ်ပြည့်မတိုင်ခင်မှာကာလုံလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုဒီဇန်နဝါရီလကုန်ပိုင်းမှာခေါ်ယူသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ဒါတော့ကျွန်တော်တို့ဒီဟောမှာပဲကျွန်တော်အနေနဲ့ဒီနနစ်ပြည့်တဲ့အခါမှာလူသားကာကွယ်နဲ့လုံခြုံရေးကောင်စီကိုဒါရှင်းခံတင်ပြရမှာရှိပါတယ်။အဲအဲ့မှာပဲကျွန်တော်တို့ဒီအစီရင်ခံတင်ပြတဲ့အောက်ပဲစောင့်ကြည့်ပြီးပါလို့ပဲကျွန်တော်ပြောချင်ပါတယ်။အဲ့ဒါတော့ကျွန်တော်လည်းကြည့်မပြောနိုင်ပါဘူ
း။ကာလုံခေါ်ယူမဲ့အစီအစဉ်တင်ပြမဲ့အချက်လက်အသေးစိတ်ကိုထုတ်ပြောဖို့ညင်းဆိုပါတယ်။ကာလုံခေါ်ယူပြီးမှသာရွက်ောက်ပွဲကျင်းပဖို့အစီအစဉ်ကိုထုတ်ပြန်မယ်လို့လည်းပြောပါတယ်။စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမြောင်လိုင်ကစစ်တပ်ကနိုင်ငံတော်အာဏာသိမ်းခဲ့တဲ့နှစ်နှစ်ပြည့်တဝန်ထမ်းဆောင်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ကာလုံအစည်းအဝေးမှာပြောကြားတော့ဖို့ရှိပြီးအဲ့ဒီလိုတင်ပြမှုတွေပေါ်အခြေခံပြီးတိုင်းပြည်အနာဂတ်ကိုဖော်ဆောင်သွားမှာဖြစ်တယ်လို့စစ်ကောင်စီဘက်ကပြောပါတယ်စစ်ကောင်စီက2023ခုနှစ်ဩဂုတ်လထဲမှာအထွေထွေရွေးကောက်ပွဲကိုဥပဒေနဲ့အညီပြန်လည်ကျင်းပပေးမယ်ဆိုတဲ့ကတိပေးထားဖို့ပြီးလက်ရှိမှာနိုင်ငံအနှံ့အပြားတိုက်ပွဲတွေဖြစ်နေတဲ့အပေါ်ကျင်းပဖြစ်မဖြစ်ဆိုတာနဲ့ပတ်သက်လို့ဘာမှရှင်းရှင်းလင်းလင်းမပြောသေးပါဘူးစစ်ကောင်စီကလက်ကုံမှာခေါ်ယူမဲ့ကာလုံအစည်းအဝေးအခြေအနေနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့တက်သူဦးရဲထွန်းကအခုလိုတုံ့တက်ပြောဆိုပါတယ်
ဘယ်လိုဆက်လုပ်မလဲဆိုတာအမှန်ကတော့ ကာလုံကထုတ်ပြရမှာထုတ်ပြတဲ့အခါကျတော့ရွေးကောက်ပွဲလုပ်မယ်လို့ဆုံးပြမှာလားเนาะဒါမှမဟုတ်ချက်ပြီးတော့ဒီနတ်ဆကကိုเนาะဒီကာဝေးဦးစီးချုပ်ကိုပေါ့ကာဝေးဦးစီးချုပ်ကိုချက်ပြီးတော့တာဝန်ပေးမှာလားတာဝန်ပေးမှာဆိုလို့ရှိရင်လည်းဘယ်ပုံမှန်နဲ့တာဝန်ပေးမှာလဲဒီပုံမှန်425မှာကတော့တာမန်အားဖြင့်เนาะ6လ6လ2ကြိမ်တတန်းတိုးနိုင်ပြီလို့အဲ့လိုပဲပါတယ်အဲ့တော့တာမန်မဟုတ်တဲ့အတွက်ကြောင့်မလို့เนาะအခုတာဝန်ကမပြီးဆုံးသေးတဲ့အတွက်ကြောင့်မလို့ဟာဆက်လက်ပြီးတော့နတ်ဆကအနေနဲ့အုပ်ချုပ်ခွင့်ပြုပါလို့တောင်းလို့ရှိရင်လည်းအခြေခံဥပဒေအရကခွင့်ပြုတယ်ပြေးနိုင်တယ်လို့ရှင်းရှင်းလင်းလင်းဆိုမထားပေမဲ့တာမန်မဟုတ်တဲ့ကိစ္စကြောင့်မလို့ဟာပြေးမယ်ဆိုပြီးတော့ဒီတိုးချက်ပေးတာမျိုးလည်းဖြစ်နိုင်တယ်လို့ဒီကောက်ပွဲအတွက်ညင်ဆင်မယ်ဆိုတာမျိုးလည်းဖြစ်နိုင်တယ်ဆိုပြောကျင်တဲ့ဘဝလှုပ်ချင်ရင်လည်းလှုပ်လို့ရတယ်မလှုပ်ချင်ဘူးဆက်ပြီးတော့တတန်းတိုးမယ်ဆိုလည်းတို့လို့ရတယ်ဆိုတဲ့ဥစ္စာကိုပြောကျင်တာ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနိုင်ငံတော်တမရဒုတမရနှစ်ဦးပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးပြည်ထောင်ရေးဝန်ကြီးနေဆက်ရေးရာဝန်ကြီးတို့နဲ့ဖွဲ့စည်းထားပါတယ်2021ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်မှာတော့ကာလုံပထမအကြိမ်ခေါ်ပြီးဒုတမရဦးမြင့်စွေကယာယီတမရအဖြစ်တာဝန်ယူပြီးအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်အရဘုဂျုံမူကြီးမြောင်လန်ကိုအရေးပေါ်ကာလပြဋ္ဌာန်းချက်အရဆိုကအာဏာကုန်လွဲခဲ့ပါတယ်ဖွဲ့စည်းပုံပြဋ္ဌာန်းချက်ထဲမှာတော့အရေးပေါ်ကာလပြဋ္ဌာန်းချက်တစ်နှစ်သတ်မှတ်ပြီးရင်ဒီကြိမ်ကို6လနဲ့နှစ်ကြိမ်အထိတက်တန်းတိုးနိုင်တယ်လို့ဖော်ပြထားတာမို့အခုဇန်နဝါရီလ30ရက်ဆိုရင်တက်တန်းကုန်ဆုံးပါပြီစစ်ကောင်စီဘက်ကတော့ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းယူမှုဟာ2008ဖွဲ့စည်းပုံနဲ့အညီဖြစ်တယ်လို့ပြောဆိုထားပါတယ်ဒါပေမဲ့လည်းဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကတော့2021ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းယူမှုဟာ2008ဖွဲ့စည်းပုံနဲ့မညီညွတ်တာမို့စစ်တပ်ကိုယ်တိုင်ကအဲ့ဒီဖွဲ့စည်းပုံကိုဖျက်ပြီးသားဖြစ်တယ်လို့ပြောဆိုထားကြပါတယ်ခင်ဗျာ
အခုလကုန်မှာဒီကာလုံစီဝေးခေါ်ပြီးမှရွက်ကောက်ပွဲအစီအစဉ်ထုတ်ပြန်မှာကိုစစ်ကောင်စီဘက်ကပြောတဲ့ပေါ်ကိုစော်ဝင်းလိုင်းပြောပြခဲ့တာပါအခုတော့ကောလင်းမြို့မှာလူရည်စင်းကောက်ရံမှာလူငယ်များပြားဖမ်းဆီးခံရတာပါစကိုင်းတိုင်းကောလင်းမြို့နယ်အတွင်းလုံခြုံရေးအင်အားအပြည့်နဲ့လူရည်စင်းကောက်ရင်မှုတွေရှိနေသလိုတပြိုင်တည်းမှာပဲမြို့ပေါ်ရက်ကွက်ကအိမ်တွေကိုတိမ်တက်တိမ်ဆင်စစ်ဆေးရမှာအမျိုးသား78ဦးထက်မနည်းဒီရဲ့ပိုင်းတည်းမှာကိုအဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုမဆုမုံပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းကောလင်းမြို့နယ်မှာဇန်နဝါရီလ10ရက်နေ့ကနေစပြီးတော့စစ်ကောင်စီရဲ့ရွေးကောက်ပွဲအတွက်လူရည်စည်ရင်ကောက်တာတွေကိုစတင်လုပ်နေကြပါတယ်။ကောလင်းမြို့နယ်ထဲမှာကောလင်းမြို့ပေါ်တစ်ခုမှသာစစ်ကောင်စီကလုံခြုံရေးအင်အားအပြည့်စုံနဲ့လူရည်စည်ရင်ကောက်နိုင်တာဖြစ်ပြီးတော့ကြံတဲ့ခြေရွာတွေမှာတော့မကောက်နိုင်ကြဘူးလို့ဒေသခံတွေကပြောပါတယ်။လူရည်စည်ရင်ကောက်နေတဲ့စစ်ကောင်စီတပ်တွေဟာသူတို့စည်ရင်ကောက်ယူမဲ့ရက်ွက်ထဲကိုအင်အားအများအပြားနဲ့ဝင်ရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့စစ်ဆေးတာလုပ်တယ်လို့နေနေကိုလည်းဝေရောက်စစ်ဆေးတာဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီလိုရွေးကောက်ပွဲအတွက်ကတော့ကျွန်တော်ဒီမြို့ပေါ်ရက်ွက်တွေရှိတာပေါ့နော်။မြို့ပေါ်ရက်ွက်တွေရှိတာကိုသူတို့အခုစစ်ကောင်စီကဟိုပုံမှန်မနဲ့ချင်ထွက်လာပြီးတော့ရက်ွက်တစ်ခုချင်းတစ်ခုအဲ့ဒါမျိုးပိတ်ပြီးတော့မှလမ်းတော်လမ်းလာရစစ်အဲ့ပြောမှအိမ်မျိုးတစ်ကောင်ချင်းစစ်အဲ့လိုကောက်ယူအတိုင်းမျိုးလုပ်နေရတယ်။ဥမာရက်ွက်တစ်ခုကိုစစ်မယ်ချင်းလာပြီးတော့မှရက်ွက်ကိုဝင်လမ်းထက်လာအဲ့လိုသူတို့အဆောင်နေနဲ့စောင့်ထားကြတာပေါ့မှာချက်သွားဖြတ်လာရစားချက်သွားဖြတ်လာစားဝင်မယ်ဆိုရင်သူတို့စစ်သေးတယ်စစ်သေးပြီးတော့အမေသွားခိုင်းတယ်သူတို့မတင်တာအတွက်အိုင်းဖမ်းထားတယ်ဖမ်းခေါ်သွားတယ်အဲ့လိုမျိုးပေါ့ဒီလိုလောက်ခါဒီလပိုင်းရှင်းနေလောက်ဆိုင်လောက်ခါရတယ်အဲ့လိုဆောက်ကြရစ်တာကြီးတော့
ဇန်နဝါရီလ10ရက်နေ့ကနေစပြီးတော့ကောလင်းမြို့ထဲမှာလူကြီးစီရင်ကောက်နေရင်းနဲ့စစ်ကောင်စီကနေဖမ်းဆီးသွားတဲ့အရေးအတွက်က78ဦးထက်မနည်းရှိနေပြီလို့ဒေသခံတဦးကပြောပြပါဗျစစ်ကောင်စီတပ်တွေကဖမ်းဆီးပြီးတော့ကောလင်းမျိုးမရဲစခန်းကိုခေါ်သွားခံရတယ်ဆိုရင်အနည်းဆုံး3လကနေအများဆုံး5လအထိဖမ်းခံရနိုင်တာကြောင့်ဒေသခံတွေမှာစိုးရိမ်ကြောက်လန့်နေကြရတယ်လို့ဆိုပါတယ
်ဒီအိမ်ကိုအိမ်ပိုင်ကိုလာကြည့်ရင်အိမ်ကောင်စီရင်ရှိတယ်သူကအဲ့ပြန်မှာအိမ်ကောင်စီမှာရှိတဲ့အတိုင်းဒီ5ယောက်ရှိဥပမာလူ5ယောက်ရှိဆိုရင်အိမ်5ယောက်ဒီမှာရှိလားမရှိဘူးဆိုရင်တောက်ကြားလိုက်ရင်ဒီကတော့မင်းတို့တက်တယ်တက်လာတောက်ကြားလိုက်ရင်ပြေသွားတယ်အဲ့ဒါလည်းသိနေတာပေါ့အဲ့ဒါမျိုးပြီးတော့မှအဲ့ဒါမျိုးဖြစ်ပြီးတော့ဟိုတခြားခင်ဗျာခင်ဗျာကြောင်းဟိုဘက်ဒီဘက်လဲနေကြတာတော့တစိမ့်တွေ့ရင်တော့မှအဲ့ဒါလဲဟိုဘက်ငါးအင်ကျော်ကပါအဲ့ဒါမျိုးဆိုရင်ကဘောက်လာလဲအဲ့ဒါမျိုးသူမတင်အောင်ဆိုရင်အဲ့ဒါတခါဖမ်းသွားတာကြီးပေါ့အဲ့ဒါမျိုးကြီးကအဲရွေးကောက်ပွဲအခုလိုမျိုးလူရင်းကောက်ခေက ambil sistem dia panai seno. Kalau saya kemain dia lah, orang sih dua aja. Satu orang sih dua aja. Oh, ayuh, kan dia ni lah, tu, ayuh, ye sekarang ni ukur, kau ni ye sekarang siapa ni? Anu ye ukur dah lah ni. Itu panah ni, ni tu lima tahun ni, lima tahun ni macam tu dah
ni. Tilo sekarang si baga panasi ni mianir raja, pido leka jangan miro tension armyo le silare lo deda kani ka sobare. Sekarang si jadi layak sese sema, inauzu seye ma pare amyo dale ema si meniye. Bajau si menirale surarego semebiro. Enam uzi damamahau ema si nire amyodamirego. Panzi tuara amyorele sire lu dita khaniga piobare. Amyoda ninyuye soya anyu jine miyebien tonglaye pwezirigaro. Sikaunsi ye yueka buwe etwe saunyate si zinima. Bidure mapawin jabu taiton taraba. Dabemele sikaunsi tate somo mu si nire dita rimaro. Erilu lounai mu kakere jau dita khant uga akulu piobjabare.
ก็เรื่องจริงก็เรื่องนิวโบว์ไปยักษ์กว่าไปบ่มายักษ์กว่าสิ่งนึงบ่ยักษ์ก็สิ่งนึงไงเนาะโอ้ปกป้องป่าวันนี้ดีเลยมีอะไรทำไมตัวเองจะสิ่งนึงไงเก่าจังสุดโอ้ช่วยเจ้าเจ้าตัวเองสุดาสุดสิขันยาละบ่เอ้ยยักษ์กว่าไปยังรวยอยู่ก็เรื่องนี้เนี่ยจะเนี่ยอีเดียมาสิ่งที่ว่าไปมีเจ้าหลงว่ากว่ามาป่าวันนี้อะไรจะพิจารณาโอ้ตัวดียักษ์กว่าตะคุยกันแล้วไม่ใช่ไอ้ยักษ์คนนี้ตัวเองกงเจ้าตัวละบ่ว่าเนี่ย တင်ဖောက်ခေါ်သွားပြီးချင်းအဲ့ဒီကတော့တော့လိုက်ကြည့်လို့လည်းမရတော့ဘူးဒီ၃ရက်နေမှာတူးခွင့်နေပြီးပြီးတော့မှအဲ့မှာ၄-၅လောက်နေမှာပြန်လုပ်ခဲ့တော့တာအဲ့လို
ရန်ကုန်နဲ့မန္တလေးတို့အပါအဝင်တချို့မြို့နယ်တွေမှာလည်းစစ်ကောင်စီတပ်တွေကရွေးကောက်ပွဲအတွက်လူရည်စည်ရင်ကောက်ခံမှုတွေလုပ်နေပါတယ်ဆရာနာတင်ပြီးတော့နှစ်နှစ်ပြည့်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကနေပြုလုပ်မဲ့ရွေးကောက်ပွဲကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်တာတွေမလုပ်ဖို့နဲ့အတိအမှတ်မပြုကြဖို့အတွက်ရည်ရွယ်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုလည်းနေ့စဉ်ဆိုသလိုသခိုင်းတိုင်းနဲ့တချို့ဒေသတွေမှာပြုလုပ်နေကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲတွေကိုဒီနှစ်ဩဂုတ်လလောက်မှာလုပ်နိုင်အောင်ရည်မှန်းထားပြီးတော့ရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းရေးရအောင်ဆောင်ရွက်မယ်လို့စစ်ကောင်ဆောင်တွေကပြောထားပါတယ်မြမလူခွေဆရာကုလအထုကိုစလေကတော့စစ်ကောင်စီကလုပ်မဲ့ရွေးကောက်ပွဲဟာအတုရောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစစ်ကောင်စီလုပ်မဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့ပြောဆိုထားပါတယ်ရှင
်ကောလင်းမြန်မာတော့ရွေးကောက်ပွဲမတိုင်ခင်လူရည်စင်းကောက်နေရမှာလူငယ်အများပြားဖန်ဆီးခံနေရတာကိုမဆွမွန်ပြောပြခဲ့တာပါအခုတော့ရခိုင်ကစားတွေကိုဘင်္ဂလားဒေ့ရှ်ကပြန်ဝယ်ယူနိုင်တော့မယ့်အခြေအနေသတင်းမှာအရေးသေးမပြည့်မီတာကြောင့်ဆယ်စုနှစ်တစ်ခုကြာဝယ်ယူမှုရပ်တန့်ထားတဲ့ဒီရခိုင်ပြည်နယ်ကစားတွေကိုအရေးသေးပြည့်မီရင်တော့ပြန်ပြီးဝယ်ယူမယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောထားတယ်လို့ရခိုင်ပြည်နယ်စားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကပြောပါတယ်။လာမယ့် AP လလောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစားတွေတင်ပို့နိုင်အောင်လှုပ်ဆောင်နေတယ်လို့လည်းရခိုင်ပြည်နယ်စားလုပ်ငန်းရှင်များအသင်းကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင
်ဗျဆယ်စုနှစ်တခုကြာဝယ်ယူမှုရပ်တန့်ထားတဲ့ရခိုင်ပြည်နယ်ကထွက်တဲ့စားတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ဝယ်ယူဖို့စစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားပြီးခဲ့တဲ့2022ခုနှစ်မတ်လအတွင်းမှာဆွေးနွေးသဘောတူခဲ့သလိုနှစ်နိုင်ငံကုန်သွယ်ရေးကြားမှာလည်းကုန်သွယ်ဖို့သဘောတူထားကြပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကထွက်တဲ့စားတွေကိုလာမယ့်ဧပြီလလောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ပို့နိုင်ဖို့လှုပ်ဆောင်နေတယ်လို့ရခိုင်ပြည်နယ်စားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းဝင်းကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီအခုစားရသည်ဖြစ်တဲ့3လပိုင်း4လပိုင်းပေါ့ဟို Mass AB လောက်ကိုကျွန်တော်တို့တင်ပို့နိုင်ဖို့အတွက်ကျွန်တော်တို့ဟိုပေါ့ဟိုအရေးတကြီးလှုပ်ဆောင်နေပါတယ်နောက်ပြီးတော့ကျွန်တော်တို့ဝန်ကြီးဝန်ကြီးဌာနနေပြည်တော်မှာကျွန်တော်နိုင်ငံကဆိုင်ကိုကဟိုပေါ့ Government to Government ဝေသလိုအခုလေကျွန်တော်တို့ဒီကျွန်တော်နိုင်ငံကဆောက်ကိုလေဒီဝေပေးဖို့ဆိုပြီးတော့ကျွန်တော်တို့အကျိုးအကြောင်းစီလေးရောဆိုကျွန်တော်တို့ပြည်ထောင်စုဝန်ကြီးကိုလေအစိုးရအဖွဲ့ကိုလေကျွန်တော်တင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကထွက်တဲ့စားတွေဟာအရေးသွေးမပြည့်မီတာကြောင့်စားဝယ်ယူမှုကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆယ်စုနှစ်တခုကြာအောင်ရပ်တန့်ထားတာလည်းဖြစ်ပါတယ်လက်ရှိမှာတော့အရေးသွေးပြည့်မီရင်ပြန်လည်ဝယ်ယူဖို့ဆွေးနွေးထားကြတယ်လို့လည်းဦးတန်းဝင်းကဆက်ပြောပါတယ
်ကျွန်တော်တို့1996ကနေကျွန်တော်2000ခုတည်းဒီနေ့ကိုသတ်တဲ့7000တတိယခွေးကြီးကျွန်တော်တို့တင်ပို့ခဲ့တာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့2400စပြီးတော့ကျွန်တော်တို့မှာဒီဟိုပေါ့နော်အရေးသွေးကတက်မလာဘူးဘာလို့လဲမတက်လာလဲဆိုတော့မြေကြီးပေါ်မှာနေလင်းရတဲ့အတွက်ကျွန်တော်တို့ချက်ပါတဲ့စားတွေကိုဘင်္ဂလားဒေ့ရှ်ကအလိုမရှိဘူးဖြစ်ပါတယ်အလိုမရှိဘူးဖြစ်တဲ့အတွက်ကျွန်တော်တို့ဒီစားကိုအဲဘင်္ဂလားဒေ့ရှ်ကမယူဝဲနဲ့သူတို့ဒီအိန္ဒိယဂူဂျာရဲ့ပြည်နယ်မှာစားကောင်းစားတဲ့ကုန်းတော့ဟိုထုတ်လုပ်တဲ့စားတွေကိုပဲသူတို့က
လူရည်ထူတက်ပြီးမြေနေရာကျင်းမြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တနှစ်ကိုစားတန့်ချိန်တန်တန်းဒီပါလိုအပ်ပေမဲ့နိုင်ငံအတွင်းစားထုတ်လို့မှုဟာ၃သိန်းလောက်သာရှိပြီးလိုအပ်တဲ့စားတွေကိုအိန္ဒိယနိုင်ငံ၊ဂူဂျာရက်ပြည်နယ်ကနေဝယ်ယူနေရတာပါ။လက်ရှိမှာတော့ရခိုင်ပြည်နယ်ကနေတန်ချိန်
9000လောက်တော့လုံးနေပါတယ်။နောက်ပြီးတော့ကျွန်တော်တို့ဒီနေ့ချွတ်မှာကတော့ကျွန်တော်တို့တန်ရှင်9000ဝါဘ9000ကျော်အထိကိုကျွန်တော်တို့ထုတ်လုပ်နိုင်မှာဖြစ်ပါတယ်။ကျွန်တော်တို့ဈေးကွက်ကခိုင်မအောင်ရရှိမယ်ကျွန်တော်ဒီနေ့ကကျွန်တော်တို့အရောက်ဝယ်ဖြစ်မယ်ဆိုရင်ဒီက6900ကျွန်တော်တို့တွေ့ရှိနေပါတယ်။တဟုန်ထုတ်လေ
ရခိုင်ပြည်နယ်ကထွက်တဲ့စားတွေအရေးသွေးပြစ်မိအောင်ထုတ်လုပ်နိုင်ဖို့အတွက်နီးပညာနဲ့ငွေကြေးပိုင်းဆိုင်ရာလိုအပ်ချက်တွေကိုစစ်ကောင်စီကိုတင်ပြထားတယ်လို့အပ်တာတွေကိုစစ်ကောင်စီကကူညီပေးဖို့ပြောဆိုထားတာတွေလည်းရှိတယ်လို့ဦးတန်းဝင်းကပြောပါတယ်။ဆယ်စုနှစ်တခုကြာရပ်တန့်ထားတဲ့ရခိုင်ပြည်နယ်ကစားလုံငန်းပြန်လည်ဦးမော့လာပြီးတော့ခိုင်မာတဲ့ဈေးကွက်တွေရရှိလာပြီဆိုရင်ရခိုင်
ကိုစံကျော်ပြောပြခဲ့တာပါအခုဆက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်မြန်မာနေဆက်ကုံသွေးပြန်ကောင်းလာနေတဲ့သတင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နေဆက်ကုံသွေးမှုတွေကနှစ်ထောင်နှစ်ဆက်နှစ်နှစ်ထောင်နှစ်ဆက်သုံးဘဏ္ဍာနှစ်ပထမ၆လတွင်မှာပြန်များလာပြီးသွင်းကုန်ထက်ပို့ကုန်ကိုပိုပြီးတင်ပို့နိုင်ခဲ့တယ်လို့စကိုင်းပြည်နယ်ရှိကုံသွေးတွေကဖီအိုကိုပြောပြပါတယ်ဒီကနေ့နှစ်ကု
ထရာကိုကိုကြီးချန်ပြောပြပေးပါဦးခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တွင်းကုန်လိုအပ်ချက်တွေကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်မှုပမာဏဟာပြီးခဲ့တဲ့ဘဏ္ဍာနှစ်ကထက်ပိုများလာပြီးပို့ကုန်အများပြားတင်ပို့နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ကလုပ်ငန်းရှင်တချို့ကပြောပါတယ်ပထမ6လအတွင်းမှာတွင်အမေရိကန်ဒေါ်လာ50,000ကျော်ပို့ကုန်တင်ပို့ထားနိုင်ခဲ့တဲ့ကြောင်းမြန်မ ပြန်ပြီးတင်ပို့လာနိုင်တာပါ၂၀၂၂ခုနှစ်ကုန်ပိုင်းရခိုင်ပြည်နယ်ထဲမှာနယ်မြေမတည်ငြိမ်တာကြောင့်စစ်တွေရန်ကုန်ကားလမ်းပိတ်ထားခဲ့ရပြီးနေဆက်ကုန်သွယ်ရေးလည်းရန်နာထားခဲ့ရတာပါအခုတော့ပြန်လဲလဲပတ်နေပြီလို့ရခိုင်ပြည်နယ်ကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌ
ဦးတင်အောင်ဦးကဖီအိုကိုပြောပါရစေတင်ခါတဲ့ကိုကျွန်တော်တို့တင်ပို့တဲ့ဟာတော့ပြည်ခဲ့တဲ့ဟိုဟာဆက်ပေါ်ဒီနည်းနည်းလေးတက်လာတယ်ဆိုတာတော့ဟုတ်ပါလိမ့်မယ်နှစ်ဆယ်နှစ်နဲ့နောက်ပိုင်းတော့ကျွန်တော်တို့ဒီတော့မှာဒီနည်းနည်းလမ်းဖြည်းဖြည်းဟိုအခက်အခဲတွေတော်တော်များများရှုံခဲ့ရတာတွေရှိပါတယ်အခုကတော့ဒီနှစ်ဆယ်နှစ်အနည်းပုံပဲကျွန်တော်တို့ကြားရရပြန်ဖွင့်တော်ပြီးဖြစ
မကူတာပို့တယ်ဒါကုန်တယ်ဘုံပမာဏရဲ့ဒါနေဆုံးကျွန်တော်ခင်ပါတယ်နေဆုံးတော့600ကျပ်တော့အကျော်တော့ကိုတော့ဒါရေးချက်ကုန်ပြီရပါတယ်ခင်ဗျာ
ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလကနေဒီဇင်ဘာလ3လအတွင်းမှာမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်ကိုပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ5သန်းကျော်ဖို့တင်ပို့နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ကုန်သည်ကြီးများအသင်းကထုတ်ပြန်ထားပါတယ်စစ်တွေနဲ့မောင်းတော်နယ်စပ်စခန်းနှစ်ခုကတင်ပို့ခဲ့တာဖြစ်ပြီးတော့ရေကြိုငမြစ်ချင်းငတလောက်ငကုတ်ရက်ငနီတူကြောင်းနဲ့ငါးအမုံတို့ကိုတင်ပို့ခဲ့တာပါမကြီးသေးမဲ့စက်သွန်နီဂျင်းနဲ့အဝိထယ်စားတဲ့ကုန်ပစ္စည်းတွေကိုလည်းမြန်မာဘက်ကတင်ပို့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကလာတဲ့သတင်းတချို့မှဖော်ပြထားပါတယ်ပင်လယ်ရေကြောင်းနဲ့နယ်စပ်ကုန်သွယ်ရေးနှစ်ခုပေါင်းရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်မှုဟာ2022-2023 ခုနှစ်ပထမ6လအတွင်းမှာအမေရိကန်ဒေါ်လာ 86.526 တန်ရှိတယ်လို့မြန်မာစီးပွားကူးသန်းဌာနရဲ့စင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဟာ2022ခုနှစ်ကနေ2028ခုနှစ်အတွင်းမြန်မာနိုင်ငံကနေစံတန်ချိန်2သိန်းခွဲနဲ့ပေါင်းစံတန်ချိန်5000လောက်ကိုဝယ်ယူဖို့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကနှစ်နိုင်ငံနားလည်မှုစာချုပ်ကိုလည်းရေးထိုးခဲ့ပါတယ်။အဲ့ဒီပမာဏတွေကစံတန်ချိန်36,500ကိုတင်ပို့ထားပြီးဖြစ်တယ်လို့မြန်မာစီးပွားကူးသန်းဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကုန်သွယ်ရေးပြန်ကောင်းလာနေတာကိုကိုငင်းချန်ပြောပြခဲ့တာပါ FIO American တိုင်းရဲ့ဗိုလ်တုညသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့မကြခင်နောက်ထပ်စိတ်ဝင်စားစရာသတင်းပေးပို့မှုနဲ့ဗိုလ်တုညပတ်စင်ကဏ္ဍတွေဆက်လာအောင်ပါမို့ဆက်လက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။ VOA American သံရဲ့ပေါ်ဒူညာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ဆက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေတဲမှာတော့သတင်းပေးပို့ချက်တပုံနဲ့ပေါ်ဒူညာတိုင်းပြပြနေကြဒေါက်တာသန့်စော်ရဲ့လူထုနဲ့ကျမကြီးဦးကျော်စံသားရဲ့မြမကြီးသုံးသက်ချက်နောက်ကိုရန်တိုင်းတင်ပြတဲ့အားကစားခန္ဓာအပတ်စဉ်အစီအစဉ်တွေကိုဇက်တိုင်နာဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့မြမနိုင်ငံကူလက်မှတ်တွေလဲဒီလကုန်မှာပြန်ထုတ်ပေးနိုင်ဖို့အစီအစဉ်နေတဲ့သတင်းပါမြန်မာနိုင်ငံကုလက်မှတ်လျှောက်ထားမှုအားလုံးပိတ်ပင်ထားတာကိုဒီလဇန်နဝါရီလကုန်မှာပြန်လည်ခွင့်ပြုပေးနိုင်ဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသစေအောင်ပြောပြပေးပါအောင်ခင်ဗျာ
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာကလေးကနိုင်ငံကုလက်မှတ်အသစ်လုတ်တာတက်တန်းတိုးတာနိုင်ငံသားမှအလုပ်လုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်နိုင်ငံကူးလက်မှတ်လျှောက်ဖို့အွန်လိုင်းကရက်ချင်းယူရာအစအားလုံးကိုစစ်ကောင်စီဘက်ကပိတ်ပင်ထားခဲ့ပါတယ်။ဇန်နဝါရီလကုန်ပိုင်းမှာတော့လျှောက်ထားမှုလုပ်ငန်းစဉ်အသစ်တစ်ခုချပြသွားဖို့ရှိတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ပြင်ဆင်ထားတာတွေကိုချပြပြီးရင်လျှောက်ထားမှုလုပ်ငန်းစဉ်တွေပြန်ပြီးတော့လည်ပတ်နိုင်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOE ကိုပြောပါတယ
်။ဒါကျွန်တော်ဒီကောင်ကတော့စီစဉ်ဒီထဲဝန်ကြီးဌာနကနေပြောကြကျွန်တော်တို့ဒီရင်ဆောင်ရွက်ရှိပါတယ်ချုပ်ကိအကြောင်းအရာကိစ္စတွေကြောင့်ဆောင်ရွက်ချင်းဖြစ်တယ်လို့သိရပါတယ်အဲကျွန်တော်တို့အဒီလကုန်ပြီးမှာတော့ကျွန်တော်တို့စီစဉ်ဆောင်ရွက်မှုများပြီးပြီနဲ့ဆိုတော့သိရပါတယ်ဟုတ်ကဲ့သူတို့ပြောရအောင်ဆိုတော့စီစဉ်ဆောင်ရွက်မှုများပြီးပြီနဲ့လို့ပဲသိရပါတယ
်ပြည်ထောင်စုဝန်ကြီးဌာနဘက်ကတော့နိုင်ငံကူးလက်မှတ်ပြုလုပ်ပြီးမဲ့လုပ်ငန်းစဉ်ပြန်စမယ်ရဲ့အတိအကျကိုကြေညာထားတာမရှိပဲစစ်ကောင်စီပြောခွင့်ရဘက်ကပဲပြင်ဆင်မှုလုပ်နေတယ်ဆိုတာကိုပြောဆိုတာပါဘလူပင်စေမှုတွေလုပ်နေတယ်လဲဆိုတာတော့အတိအကျမပြောသလိုဘယ်စနစ်သုံးမလဲဆိုတာလဲရှင်းရှင်းလင်းလင်းမသိရပါဘူးနိုင်ငံကူးလက်မှတ်စာအုပ်လျှောက်ဖို့အတွက်ကိုရိုင်းယုံမှတန်းစီတဲ့စနစ်ကနေအွန်လိုင်းဘုတ်ကင်စနစ်ကိုပြီးခဲ့တဲ့2022ခုနှစ်မတ်လအကုန်လုံးမှာမြန်မာနိုင်ငံကူးလက်မှတ်ထုတ်ပြီးယုံကပြောင်းလဲခဲ့ပါတယ်ကိုဗစ်ကပ်ရောဂါကြောင့်လူစုလူွေလျှော့ချတဲ့အနေနဲ့စတင်လိုက်တဲ့အွန်လိုင်းဘုတ်ကင်စနစ်အရရက်ချင်းယူပြီးမှလူကိုရိုင်းယုံကိုလာရောက်ပြီးတော့လျှောက်ထားခွင့်ရှိပါတယ်2022ဒီဇင်ဘာအစပိုင်းတုန်းကတော့နိုင်ငံကူးလက်မှတ်လျှောက်ထားတာကိုဘယ်လိုပုံစံမျိုးမဆိုရာရီရဆိုင်လိုက်ပါတယ်။ဒီကြားရဲမှာတော့အထူးစီစဉ်အနေနဲ့ Green Channel ကနေ MOU လို့သားတွေအပါအဝင်ဗုဒ္ဓဂါယဖျားဖူးသွားမဲ့သူတွေအတွက်နိုင်ငံကူးလက်မှတ်လျှောက်ထားတာကိုဆက်ပြီးတော့ခွင့်ပြုခဲ့ပေမဲ့ဇန်နဝါရီ18ရက်မှာတော့အဲ့ဒါတွေကိုပါပိတ်လိုက်တယ်လို့မြန်မာပြည်ပအလုပ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ထုတ်ပြန်ကြေးအရာသိရပါတယ်။ကိုဗစ်ကယောဂါနဲ့ဆေးရနာတိမ်မှုနောက်ပိုင်းမှာနိုင်ငံကူးလက်မှတ်လျှောက်ထားတာမှာပွဲစားကတဆင်လုတဲ့ဈေးကွက်ကပိုပြီးကြီးထွားလာတယ်လို့ငွေလိမ်ညာခံရသူတွေလည်းအတော်များများရှိခဲ့တယ်လို့သိရပါတယ်ရှင
်မြန်မာနိုင်ငံကူးလက်မှတ်ဒီလကိုပြန်ထုတ်ပေးနိုင်ဖို့စစ်ကောင်စီဘက်ကပြင်ဆင်ကြိုးပမ်းနေတာကိုမမျှသိအောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့လူထုနဲ့ကျန်းမာရေးစီစဉ်မှာဘလို့အကြောင်းအရာကျန်းမာရေးဘုဒ္ဓရာအနေနဲ့ဒီတစ်ပတ်ပြောပြမှာကိုကြည့်အောင်ပါဒီတစ်ခါမှာတော့ခေါင်းကိုက်လက္ခဏာသတိပြုစရာတွေကိုပြောပြထားပါတယ်လူအတော်များများဖြစ်လေရှိတဲ့ဒီခေါင်းကိုက်ဝေဒနာရဲ့သတိထားသင့်တဲ့လက္ခဏာတွေအကြောင်းဒီတစ်ပတ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာသက်စောတင်ပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ကောင်းကိုက်ဝေနာဟာအကြောင်းမျိုးမျိုးကြောင့်ဖြစ်ပေါ်ခံစားရနိုင်တာပါ။ကောင်းကိုက်ဝေနာဖြစ်ပေါ်ခံစားရပြီဆိုရင်တာမန်အကြောင်းအရာတွေကြောင့်ဖြစ်နိုင်တယ်လို့အသက်အန္တရာယ်ကြုံတွေ့ရလောက်တဲ့ယောဂကြီးတွေကြောင့်လည်းဖြစ်ပေါ်ခံစားရနိုင်ပါတယ်။ဘယ်လိုလက္ခဏာတွေပြရင်ကောင်းကိုက်ဝေနာကိုသတိထားကုသသင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာကောင်းမြတ်ကျော်ကအခုလိုရှင်းပြပါတယ်
။ဒီကောင်းကိုက်တဲ့လူတွေမှာသတိထားရမယ့်အချက်ပေါ့ reflex sign လို့ခေါ်တယ်။အဲဒါလို့ရှိရင်ဘာကြောင့်လဲဆိုတော့အဲ့ reflex sign တွေသာရှိခဲ့မယ်ဆိုရင်ဒါကျွန်တော်တို့ကတခြားယောဂများကောင်းကိုက်တာဒါတာမန်မဟုတ်ပဲね secondary headache များဖြစ်နေမလားဆိုတဲ့ဟာကိုဒါကျွန်တော်တို့ဒါထပ်ပြီးတော့ဟိုလေ့လာစုံစမ်းရမယ်ပေါ့နော်အဲ့လက္ခဏာတွေကဘာလဲကျွန်တော်တို့အတူကောက်မှတ်လို့ရှိရင်ကျွန်တော်တို့က snoop 4ဆိုပြီးမှတ်တယ် snoop 4ပေါ့နော်အဲ့မှာ s ကဘာကိုပြောလဲဆိုတော့ဒါ systemic symptom တွေရှိသလား systemic symptom မှာဖျားတာတို့ဒီလူမဟိုခန္ဓာကိုယ်လေးချိန်ကျသွားတာတို့စသဖြင့်နှုံ လာတာတို့အစားအသောက်အဲ့လိုပေါ့နော်ဒီ systemic symptom တွေရှိသလားအဲငါကြတော့ဗာလဲဆို neurology symptom ပေါ့ neurology symptom ဒါတကယ်ဟိုစမ်းတဲ့အခါမှာဒီဟိုကိုတချမ်းတည်သွားတာတို့နောက်ပြီးလို့ရှိရင်ဒါဒီမှာတက်တာတို့အစားအသောက်အဲ့လိုမျိုးဒီအုံနောက်နဲ့အောင်ကျော်ဘိုင်းဆိုင်ရာမှာအစမ်းတက်လိုက်လို့တခုခုများတွေ့မလားပေါ့နောက်တစ်ခုကဗာလဲဆိုလို့ရှိရင်ကျွန်တော်တို့ onset onset ကချက်ချင်းရုပ်ရက်ကြီးကောက်ဖြစ်တာတချို့တွေကပြောတယ်မှာမိုးကြိုးပစ်ချလိုက်သလိုပဲတန်တန်ကလပ်ဆိုပြီးတော့သူတို့လို့ပြောကြတယ်အဲ့တော့အဲ့လိုမျိုးဖြစ်လာတဲ့လက္ခဏာတွေမှာဆိုရင်ဒါကျွန်တော်တို့ကထပ်ပြီးတော့ဟိုစုံစမ်းစစ်ဆေးပြီးတော့ဒါအောက်မှာတကယ် NDA မရှိပါဘူးဆိုတဲ့ဟာကိုကျွန်တော်တို့ဘယ်လိုပြောမလဲဆိုတော့ဒါအရင်ဆုံးဖယ်ထုတ်ရမယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ပြောကြတဲ့ဥစ္စာကနောက်အိုတစ်ခုကတော့ onset after age of 50ပေါ့နော်အသက်50ကျော်တဲ့အခါမှာမှဖြစ်တာဘာကြောင့်လဲဆိုတော့အသက်50ကျော်တဲ့အခါမှာအသက်50မတိုင်ခင်တော့တစ်ခါမှဟိုခေါင်းမကိုက်ဘူး50ကျော်တဲ့အခါမှာဖြစ်လာပြီဆိုရင်ဒါကျွန်တော်တို့ကဒါအแทမှာဟိုဟိုအလုံးကျိတ်တွေညာဖြစ်မလားဆိုတဲ့ဟာမျိုးစဉ်းစားရမယ်တခါကျလို့ရှိရင်ဒီဟိုပေါ့နှစ်ထင်သွေးရောရောင်ရမ်းတဲ့ GCA ဆိုတဲ့ပြဿနာတွေဒီကောင်တွေများရှိမလားဆိုပြီးတော့ဒါကျွန်တော်တို့ကဒါအရင်ဆုံးဖယ်ထုတ်ရလိမ့်မယ်နောက်တစ်ခုဟိုဟိုမှာပေါ့နော်ပီလေးလုံးကကျတော့ဗာလဲဆိုတော့ pattern change နဲ့ဒီမှာပထမပီကဗာလဲဆိုလို့ရှိရင်ဒါအခုမှအစ်စ်ဖြစ်လာတာလားဒါမှမဟုတ်အရင်ကိုက်နေတယ်ခေါင်းကိုက်တဲ့ပုံစံနဲ့အခုမှခေါင်းကိုက်တဲ့ပုံစံနဲ့ကွဲသွားတာမျိုးလားအဲဒီလိုမျိုးဟာကိုကျွန်တော်တို့စဉ်းစားရလိမ့်မယ်နောက်တစ်ခုကဟို precipitated by vasava vasava ဆိုတာဘာကိုပြောလဲဆိုကျွန်တော်တို့ဟိုခန္ဓာကိုယ်မှာညှစ်ထုတ်လိုက်ရတဲ့ဟိုဘယ်လိုပြောလဲဆိုတော့လုပ်ငန်းစဉ်တစ်ခုပုံမှာချောင်းဆိုးတယ်ဒါမှမဟုတ်ဒီခါကျလို့ရှိရင်ဝင်ညှစ်သွားတယ်အဲလိုမျိုးပုံစံတွေမှာမခေါင်းပတ်တိုက်လာတယ်ဆိုလို့ရှိရင်ဒါရင်းလည်း3 time ပဲအချက်တစ်ခုဖြစ်တယ်အဲနောက်တစ်ခုဘာလဲဆိုလို့ရှိရင်ဒါ posterior aggravation လို့ခေါ်တယ် posterior aggravation ဆိုတာတချို့ကခေါင်းကအဲ့လိုမတက်ရက်လိုက်တဲ့အချိန်ကြမှာကိုက်တယ်လို့တချို့ကခေါင်းငုံလိုက်တဲ့အခါခန္ဓာကိုယ်ကိုင်းလိုက်တဲ့အခါမျိုးမှာကိုက်တယ်လို့အဲ့လိုမျိုးမှာဖြစ်ပြီဆိုလို့ရှိရင်ဒါ3 time ပဲအချက်တစ်ခုဖြစ်တယ်နောက်ဆုံး p တစ်ခုကတော့ papilla edema လို့ခေါ်တယ်ဒါပေမဲ့ဒါကတော့ဟို lunar နေနေတော့ဒါတော့မသိနိုင်ဘူးဒါကဆန်းတဲ့ဆရာဝန်နေနေပဲသိနိုင်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ခေါင်းကိုက် lunar လာပြီဆိုလို့ရှိရင်ဒါမျက်လုံးကိုအများရန်ကြည့်ပြီးတော့နောက်ကမျက်လုံးရဲ့အာယုံကျောအခြေအနေကိုကျွန်တော်တို့အများရန်တိုက်တာလည်းရှိတယ်အဲ့အာယုံကျောရောင်နေပြီဆိုလို့ရှိရင်တော့ဒါတစ်ခုခုခေါင်းထဲမှာပြိနေတာမျိုးရှိသလားဆိုတာမျိုးကိုဒါကျွန်တော်တို့စဉ်းစားရတယ်အဲ့ဒါတော့ဟိုသတိထားမယ် snoop 4ပေါ့နော
်ခေါင်းကိုက်ဝေနာဟာအဖြစ်များတဲ့လက္ခဏာတစ်ခုဖြစ်ပါတယ်အဖြစ်များတဲ့ဝေနာဆိုပေမဲ့ပေါ်ပေါ်ဆက်ဆက်သဘောမထားပဲလီးလက်မှန်မှန်နဲ့ကာကွယ်ကုသပေးဖို့လိုအပ်တယ်လို့ဒေါက်တာကောင်းမြတ်ကျော်ကအခုလိုတိုက်တွန်းအကြံပေးပါတယ
်ကျွန်တော်အချက်အလက်ဖြစ်ပြောရမယ်ဆိုလို့ရှိရင်တော့ဒါခေါင်းကိုက်ပြဿနာကအဖြစ်များတဲ့ပြဿနာတစ်ခုဖြစ်တယ်ကုသမှုနီးမဲ့လမ်းမဲ့လုပ်မယ်ဆိုလို့ရှိရင်ခေါင်းကိုက်ယောဂါအကြောင်းဖြစ်တတ်တဲ့ကျန်းမာရေးလူပူရေးစီးပွားရေးဝင်တော့ဝင်ဖို့ရောချနိုင်မှာဖြစ်ပါတယ်ဆိုတာကိုပြောချင်ပါတယ်
တမန်ကြောင်းရည်ကြောင်းခေါင်းကွက်ရည်နာဖြစ်ပေါ်ခံစားရပြီဆိုရင်အကြိုက်ခဲပျောက်ဆေးတွေအသုံးပြုုံနဲ့တက်တာပျောက်ခင်းသွားနိုင်ပေမဲ့အသက်အန္တရာယ်ထိခိုက်နိုင်တဲ့အကြောင်းအရာတွေကြောင်းခေါင်းကွက်ရည်နာဖြစ်ပေါ်ခံစားရပြီဆိုရင်တော့ဆေးရုံဆေးကန်းကိုချက်ချင်းတွားရောက်ကုသမှုခံယူဖို့လိုနိုင်တာကြောင့်ခေါင်းကွက်ရည်နာရဲ့တတိထားတဲ့လက္ခဏာတွေအကြောင်းကိုတည်ပြပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
တိပြည့်တဲ့ခေါင်းကိုက်လက္ခဏာတွေကြောင်းဒေါက်တာသန့်စောလူလူနဲ့ကြာမကြီးကဏ္ဍမှာပြောပြခဲ့တာပါအခုတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်ပါခုခံတွန်းလှန်ရေးနဲ့နိုင်ငံတကာပတ်မိုးမှုအလားအလာကိုဒီတစ်ခါသုံးသက်ထားပါတယ်ဆရာနာသိမ့်မှုကိုခုခံတွန်းလှန်နေတဲ့လှုပ်ရှားမှုဟာ2022ခုနှစ်အတွင်းပုံမှုထိရောက်တိုးတက်လာခဲ့ပြီးအခု2023မှာပုံမှုအရှင်ရလာနိုင်တဲ့နိုင်ငံတကာပတ်မိုးမှုတွေလည်းရှိခဲ့တယ်လို့မြမရေးသုံးသက်သူအမေရိကန်ပါမောက္ခဒေါက်တာမီမီဝင်းဘတ်ကဆိုပါတယ်2023မှာကောစစ်ကောင်စီကိုတွန်းလှန်ဖယ်ရှားရေးအတွက်နိုင်ငံတကာအနေနဲ့လက်လက်ပစ္စည်းအကူအညီတွေပေးလာနိုင်တဲ့အခြေအနေရှိပါလားဒီကြောင့်ပါမောက္ခဒေါက်တာမီမီဝင်းဘတ်နဲ့ဦးကျော်စံတာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ပရိုဖက်ဆာမီမီဝင်းဘတ်ခင်ဗျာဆုံးမဲ့2022ခုနှစ်မြန်မာနိုင်ငံပြည်တွင်းအခြေအနေပေါ့လေပြည်ပအကူအညီမပါသေးဘဲနဲ့ပြည်တွင်းအခြေအနေကိုအကြမ်းပြင်းလွှမ်းခြုံပြီးသုံးဆက်ပေးပါစစ်ကောင်စီအများတိုင်းပြည်ကိုပို့ပြီးတော့ထိန်းချုပ်နိုင်မဲ့အလားအလာရှိနေသလားသူတို့မို့တော်လှန်ရေးအင်အားစုတွေစစ်ကောင်စီကိုတွန်းလှန်နေတဲ့အင်အားစုတွေကများပို့ပြီးတော့အင်အားသာလာသလားဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ဟုတ်ကဲ့ရှင်အားကျွန်မမပြောခင်တော့ကျွန်မ disclaimer လေးနည်းနည်းလုပ်ရမယ်။ဒါကျွန်မဟိုကျွန်မအခုပြောသွားတဲ့သုံးသပ်သွားတဲ့ဥစ္စာတွေအားလုံးပါပေါ့နော်။ကျွန်မပုဂ္ဂိုလ်တယောက်ပညာရှင်တယောက်အနေနဲ့လုပ်တာပါ။ဘသူကမှဘယ်အဖွဲ့ကမှကိုယ်စားလှယ်ပြုပြီးလုပ်တာမဟုတ်ပါဘူးလို့ပြောချင်ပါသေး။ခုနမေးသွားတဲ့မေးခွန်းနဲ့ပတ်သက်ပြီးတော့နှစ်ကာလမှာပေါ့နော်။ဒီတော်လှန်ရေးဘက်ကတော်တော်အောင်မြင်သွားတဲ့ဥစ္စာတကဘာလုံးကလည်းရမ်းအံ့ဩတယ်။ခုနကျောဆန္ဒပြောသလိုမျိုးပြည်ပကအကူအညီမရှိဘဲနဲ့လုပ်တယ်လို့ ada dia lalu mian ujau zanda, balu beli surau, di baga, no PR, PR, usari, di sanction ni ya, sitter dua ku, no terus ye logistics pon, no terus lu ane ye logistics de legitimacy de ku, kita utara surau de, eri usari kuwale di sitter ye sitter janari, arari ku, miai atau လောက်ထားတဲ့ဥစ္စာဆိုတော့လေဟိုဟုတ်တယ်ဟိုညူကရိန်းနေရှင်လိုက်လို့ရှင်တော့ဒီလက်နက်ပစ္စည်းတွေပြီးပါကမပံ့ပိုးပေးဘူးဒါပေမဲ့ကျမအမြင်အရမ်းပြောရစစ်တိုက်တယ်ဆိုတာတနက်ပြတော့မှစစ်တိုက်တာမဟုတ်ဘူးကျမတို့ကိုယ်နိုင်လဲစစ်တိုက်တဲ့အခါမှာ logistics ကိုဘယ်လိုဖြတ်တောက်ရမလဲဆိုတာအများကြီးစဉ်းစားအဲ့ဒီဥစ္စာကအရေးကြီးဆုံးသူကတော့သူကကွန်ဗိုးရေးသွားလာတဲ့အခါမှာအဲ့ဒီဥစ္စာကိုမသွားလာနိုင်အောင်ဖြတ်တောက်တဲ့ဥစ္စာဒီဥစ္စာ logistics ကိုဖြတ်တောက်တာကြီးပဲ right 2022မှာပေါ့နော်တော်တော်အောင်မြင်လို့လည်းပြောရမယ်ဘာလို့လဲဆိုတော့စစ်တပ်ကမြေပြင်မှာတိုက်တဲ့အခါမှာလုံးဝမအောင်မြင်တော့ဘူးအဲကြောင့်မလို့သူတို့လေမြန်အားကူပြီးတော့ခုလုပ်နေရတာ
ပေးဖို့အခက်အခဲရှိနေတယ်လဲဆိုတာလဲစဉ်းစားကြည့်ရဖြစ်မှာထင်ပါတယ်။ဘာလို့ဆိုတော့မြန်မာပြည်သူတွေကတော့ခံနေရတဲ့ဒုက္ခတွေတော်တော်ကြာမြင့်လာပြီ။ဟုတ်ကဲ့။ဘာကြောင့်ပြည်ပအခုနေရနှောင့်နှေးနေရတယ်လဲဆိုတာပြောပါဦး။
ဒီဘက်အကူညီတာရဲ့ကိုအထက်ဘက်မှာအများကြီးပို့ပြီးတော့လုပ်လို့ရတယ် strategy ပေါ့နော် view ဟာကျွန်မအမြင်အရစစ်တိုက်တဲ့အခါမှာ view ဟာကောင်းလို့ရှိရင်တခါလေးကျတနတ်တောင်မလို့ right ဆိုတော့ view ဟာကောင်းလို့အတွက်က intelligence လို့ရတယ် intelligence ကောင်းလာလေလေကိုယ့်အတွက် view ဟာကကောင်းလာလေလေ right ဆိုတော့နောက်ပြီးတော့အထက်မှာရှိနေတဲ့ဟို in r ပေါ့နော် lu in r ကို optimize လုပ် talented နော်ကိုယ့်မှာရှိနေတဲ့ in r တွေအတက်အတိပညာတွေ human resources ဒီပေါ်တော့အရေးစားအများကြီး optimize လုပ်လို့ရသေးတယ်ပူပေါင်းဆောင်ရွက်ရေးပေါ့နော်ပူပေါင်းဆောင်ရွက်ရေးအရင်ရေးကြည့်ရဲ့ပူပေါင်းဆောင်ရွက်တော့မှဒီ in r ဆိုတဲ့ဥစ္စာထွက်လာ
တယ်အဲတော့တော်လိုင်း in r စုတွေဘက်ကလိုအပ်ချက်ကိုထောက်ပြတာအဲ့ဒါကောက်မှာတယ်ကျွန်တော်အဓိကစီရင်တာကလူတွေစီရင်နေရတာပြပရဲ့အကူအညီဒီ materially ဘာကြောင့်မကူညီနိုင်ကြအထူးသဖြင့်လူတွေပြောကြတယ်လေရင်နဲ့လာပြီးဘုံကျဲတယ်အဲ attack လုပ်တယ်ဆိုတော့အဲ့ဟာကိုပြစ်ဖို့အတွက် anti aircraft weapon စေသူတို့လူကျင်ရတယ်အဲ့လိုရအတိုင်းဘာလို့ကြမလဲဆိုတော့စိတ်ပြောနေရတယ်အဲ့လိုမျိုးတွေကဖြစ်လာနိုင်မှာလားအဲ့လိုပြေဖို့အတွက်သူတို့ဘာကြောင့်များနှောင့်နှင်းနေရသလဲ
ဝတီဘကသုံးသပ်လိုက်တဲ့အခါမှာပေါ့နော်သူတို့သိတယ်ဟုတ်တယ် air attack air strike တွေကိုညီမျိုးစုံနဲ့ပြန်ပြီးတုံ့ပြန်လို့ရတယ် artillery နဲ့ပြန်ပြီးတော့တုံ့ပြန်လို့ရတယ် missile တွေနဲ့နောက်တစ်ခုတစ်မျိုးကကြတော့ on the ground မှာဒီလင်းမြတ်မပြန်နိုင်အောင်ဘယ်လိုနည်းနဲ့ဘယ်လိုလုပ်ရမလဲအဲ့ဒီဥစ္စာပို့ပြီးတော့လဲဟိုနင်းပါလဲ cheaper အဲ့ဒီဥစ္စာကအခုရှိနေတဲ့တော်လှန်ရေးရဲ့လက်ထဲမှာကိုယ့်ရဲ့ control အောက်မှာရှိတယ်ဆိုတော့အဲ့ဒီဥစ္စာအတွက်လုပ်ဖို့အတွက်က intelligence ကောင်းကောင်းလုပ်တယ်ပူပေါင်းဆောင်ရွက်မှုလိုအပ်တယ်လေးရန်တဲ့ဒီပေါ်တဲ့နိုင်မှုအတွက်ကအများကြီးလိုအပ်တယ်စီလိုအပ်တယ် runway လိုအပ်တယ်နော် pilot လိုအပ်တယ်နောက်ပြီးတော့ဟိုနေ ground crew maintenance crew လုပ်ပေးဖို့လိုအပ်တယ်နောက် parts တွေလိုအပ်တယ်ဆိုတော့အဲ့ဒီဥစ္စာတွေအားလုံးကတနေရာရာမှာ disrupt လုပ်လို့ရတယ် view ဟာဆွဲတဲ့အခါမှာကျမတို့ကအငြင်းကိုယ့်ရဲ့အားသာချက်အားနည်းချက်တွေပြန်တွေ့ရတယ် view ဟာဆွဲတဲ့အခါမှာကိုယ့်မှာမရှိတဲ့အားနည်းချက်နဲ့ဟိုနေတွဲပြီးတော့လောက်လိုက်လို့ရှိရင်ဒီ view ဟာကမအောင်မြင်တဲ့ view ဟာ right ကိုယ်မှာဘာရှိလဲကိုယ့်ရဲ့ဗာလဲအားသာချက်တရားပါရှိတဲ့ဥစ္စာကိုဘလို့အသုံးချပြီးတော့ဘလို့လောက်ရမလဲဆိုတာဒါ view ဟာပဲ
ဟုတ်ကဲ့
မဖြစ်နိုင်တဲ့ဥစ္စာအောင်မရနိုင်တဲ့ဥစ္စာအရန်ခက်ခဲတဲ့ဥစ္စာအရန်တွားတွေးပြီးတော့အဲ့လိုမျိုးလောက်လိုက်မယ်ဆိုလို့ရှိရင်ဒီ view ဟာကတကယ်လက်တွေ့မဖြစ်နိုင်တဲ့ view ဟာဖြစ်တာ right
ဆိုတကယ်တော့အဲ့ဒီဟာမဖြစ်နိုင်ဘူးပါတကယ်တော့ပြပါကအဲ့လို air defense အကူအညီတွေဘာတွေရဖို့အတွက်ကတော့သိအလားလားမရှိဘူးဆိုတဲ့သဘောလား
ဒီဥစ္စာကဟိုကျွန်တော်ပြောတာကတော့အလုံးဖြစ်လဲဖြစ်နိုင်တယ်မဖြစ်လဲမဖြစ်နိုင်ဘူးနောက်ပြီးတော့ဒီပြည်ပကကြည့်နေတာကဒီ unity of command နော် unity of command ကိုသူတို့မြန်မာကြီးကြည့်နေတယ်ဆိုတော့တကယ်၍ဒီ unity of command ရှိလာလို့ရှိရင်ဖြစ်ဖြစ်နိုင
်ဟုတ်ကဲ့
ကျွန်တော်မဖြစ်နိုင်ဘူးဆိုလည်းလုံးဝပြောလို့မရဘူ
းဟိုတလောတုန်းကဩစတြေးလျက professor တယောက်ကသုံးသပ်တဲ့ဆောင်းပါးတစ်ခုတွေ့ပါတယ်သူကပြည်ပနိုင်ငံတွေအနေနဲ့ရေရှည်စစ်ပွဲပြမပြမဖြစ်သွားမယ်သူတို့လက်နက်တွေပေးလိုက်လို့စစ်ပွဲသာအတွန်းရှည်သွားမယ်တ Hare mpi pia dhavu so yin thuro aneo mkuni jimu. Dhuta lewe, thuro kuni nayo longa pi pia dhav maylo so yin o, thuro tamyo tamyi thuro paolsi go pitambi thongsa lalim maylo. Ayi sama o mimi pami lama thibu, belo dhuwa wala ayi echeo.
ကျမတို့အဲ့ဒီဆုံးဖြတ်မှာဖတ်လိုက်ရအောင်ကျမမတွေးလိုက်ရအောင်ဒါပေမဲ့ဒီတော့လည်းရည်ကြီးနေမှာပေါ့နော်ဒီကျမတို့ tipping point လို့ပြောလို့ရတယ်ပြီးဆုံးတဲ့ဥစ္စာနည်းနည်းတော့ပြောရတာဖြစ်တယ်ဒါပေမဲ့ tipping point ရောက်ဖို့အတွက်ကနော်ဒီကျမခုနပြောသွားတဲ့ unity of command ရယ်နော်အဲ့ဒီဟိုပါလေပူးပေါင်းဆောင်ရွက်တာပေါ့နော်ပူးပေါင်းဆောင်ရွက်ပြီးဒီအင်အားကိုရအောင်လုပ်မယ်လုပ်နိုင်မယ်ဆိုလို့
Okay. So now the two of you know, suing a body that I can't find me suing a little to do drum drum and you. That say him the false hope be there. You only get marble, false hope jump. To remain in a good dinner, I see whom I look him at and Mimi both see my body that I'm not as she down here. So I look good. ไตกวนมาแล้วตะคัดหาจ้ะรอเบลอเวนี่จริงญาจริงเวเป็ดเป็ดตอมเมบัญญาสุดแล้วปုံซันเนี่ยမျိုးမျိုးပြောနေရတဲ့ဟာတွေရှိတော့အဲ့ဒီဟာဟာယုံကြည်လောက်တဲ့အချက်လက်တွေဟုတ်ပါရဲ့လားအဲ့လို false hope တွေပေးတာဟောတော်လှန်ရေးဘက်ကမနစ်နိုင်ဘူးလားဆိုတာလည်းသုံးသပ်ပြပါ အခုအချိန်မှာဗာလေ trend ကိုကြည့်လို့ရတာပေါ့เนาะကျမတို့အများအားဖြန့်ဖြန့်
မြန်မာနိုင်ငံကခုခံတွန်းလှန်ရေးနဲ့နိုင်ငံတကာပတ်ဝန်းမှုအလားအလာမှာအမေပေးစနစ်တစ်ခုတည်းရှိမရှိပေါ်လဲမူတည်နေတာကိုဥကျော်စံသားရဲ့မြမရေးသုံးသပ်ချက်မှာပြောပြခဲ့တာပါအခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍပါထိုင်းနိုင်ငံမှာကျင်းပနေတဲ့ MMA ကိုခံပညာတိုင်းမောင်းဆောင်ပြိုင်ပွဲမှာကချင်တိုင်းသားအောင်လာအဆန်းအနိုင်ရသွားပါတယ် AFP ကပလာပွဲမှာတော့ထိုင်းအသင်းအနိုင်ရပြီးချန်ပီယံဖြစ်သွားတာအပါအဝင် Premier League ရာသီတစ်ဝက်ကြိုးချိန်မှာဘယ်အသင်းတွေချန်ပီယံဖြစ်နိုင်ခြေအရှိဆုံးသုံးသပ်ချက်ကိုကိုရနိုင်ပြောပြထားပါတယ်ခင်ဗျာ
2022 AFF ASEAN Mitsubishi ဖလားဘောလုံးဖိုင်နယ်မှာတော့ထိုင်းသင်းကဗီယက်နမ်ကို3ဂိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဗီယက်နမ်မှာကစားတဲ့ပထမကြော့ပွဲမှာငိုးစီတီဖြစ်ပြီးတနင်္လာနေ့ကထိုင်းမှာဒုတိယကြော့ပြန်ကစားတာမှာတော့ထိုင်းသင်းကတကူကူမရှိနဲ့နိုင်ပြီးတော့နှစ်ပွဲပေါင်း3ဂိုး2ဂိုးနဲ့ချန်ပီယံဖြစ်သွားခဲ့တာပါ။ထိုင်းသင်းတော့တလုံးတည်းသောအနိုင်ဂိုးကိုတော့ပထမပိုင်း24မိနစ်မှာအကျဉ်းကောင်းဆောင်ပြေတော်ကပန်နိုဒီအေရီယာအပြင်ဘက်ကနေကန်သွင်းသွားခဲ့တာဖြစ်ပါတယ်ဒီဘက်မှာထိုင်းသင်းအနိုင်ရသွားတဲ့အတွက်ထိုင်းသင်းဟာဒီပြိုင်ပွဲကို5ကြိမ်မြောက်ဝင်ဆွဲသွားခဲ့တာဖြစ်ပါတယ်ညာယောဘဘက်ကဘောလုံးပွဲတွေဘက်မှာတော့ဒီဘက်မှာပရီးမီးယားလိဂ်မှာမန်ချက်စတာဒါဘီနဲ့လန်ဒန်မြောက်ပိုင်းဒါဘီပွဲတွေကိုကစားခဲ့ကြပြီးစပိန်စူပါဖလားဖိုင်နယ်မှာတော့ Real Madrid နဲ့ Barcelona တို့ဘောလုခဲ့ကြတာကြောင့်ပွဲကောင်းတွေဖြစ်ခဲ့ပါတယ်။ဒီနေ့စူပါဖလားဖိုင်နယ်ကိုတော့ Saudi Arabia နိုင်ငံ Real မြို့မှာကစားခဲ့ကြတာဖြစ်ပြီးတော့ Barcelona က Real Madrid ကို3ဂိုးတကူနဲ့နိုင်ပြီးဘိုးဆွဲသွားခဲ့ပါတယ်။ဒါဟာ Barcelona နီးပြရှာပြီးအတွက်တော့ Barcelona နီးပြဖြစ်နဲ့ပထမဆုံးရတဲ့စူဖလားဖြစ်ပါတယ
်။ Messi is more satisfied, more content because ya sabeu que a mí me importa mucho el com.
ကျွန်တော်တို့အသင်းကစားသွားတာနဲ့ပတ်သက်ပြီးကျွန်တော်အယံပျော်ပါတယ်ဖလားရတာအထက်ကိုပို့ပြီးတော့ပျော်ပါတယ်ဒါကကျွန်တော်အတွက်တော့သိအရေးကြီးပါတယ်တချို့လူတွေကတော့ဒါအရေးမကြီးဘူးလို့ထင်ချင်းထင်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်အတွက်တော့အရေးကြီးလို့ပါတယ်ဒီနေ့ကျွန်တော်တို့ကစားသွားတာကတော့ပုံမှန်ထက်ကိုပိုကောင်းပါတယ
် Real Media Angelotti ကတော့ဒီပွဲရှုံးရတာဟာတဦးချင်းအမားတွေကြောင့်ရှုံးတာဖြစ်တယ်လို့ပွဲပြီးမှပြောပါတယ်
Lo que desde el partido son los errores que hemos hecho, hemos sido acertados en la salida.
ဒီပွဲရှုံးတာဟာစိတ်တက်ကြောက်ပွဲပေါ်ထားတဲ့သဘောထားကြောင့်မဟုတ်ပဲတူးချင်းအမှားတွေကြောင့်ရှုံးတာပါ။ခြုံပြောရရင်တော့ကျွန်တော်တို့ကစားတာညံ့ပါလေ
။ England Premier League ဖတ်မှာတော့ဒီတစ်ပတ်မှာ Manchester Derby နဲ့ London မြောက်ပိုင်း Derby ပွဲတွေကိုကစားခဲ့ကြပြီးတော့ Manchester United နဲ့ Man City တို့ပွဲမှာတော့မယူကနောက်ကနေလိုက်ကစားပြီးတော့2ဂိုး2ဂိုးနဲ့နိုင်သွားပါတယ်။တနင်္ဂနွေနေ့ကလန်ဒန်ဒါဘီမှာတော့ဇယားထိတ်ကအာဆနယ်က Spurs အသင်းကိုအဝေးခွင့်မှာ2ဂိုးဂိုးမရှိနဲ့နိုင်သွားတာကြောင့်18ပွဲကစားပြီးတဲ့အချိန်မှာဒုတိယနေရာက Man City ထက်10မှတ်အသာနဲ့ဇယားထိတ်ကဆက်ပြီးတော့ဥဆောင်နေပါတယ်။အခုလို10မှတ်အသာနဲ့ဥဆောင်နေတာကြောင့် Champion ဖြစ်ဖို့ခံမှန်းချက်တွေလည်းပိုပြီးတော့ကျဲကျဲလောင်လောင်ဖြစ်ပေါ်လာနေပါတယ်။ယာတီထောက်ဝတ်ကျိုးတဲ့အချိန်မှာအာဆနယ်အသင်းရဲ့ Champion ဖြစ်ရေးအလားအလာနဲ့Premier League ကိုဘောဆွဲနိုင်ခြေရှိတဲ့အသင်းတွေနဲ့ပတ်သက်ပြီးတော့ Soccer Follow Journal အေရီယာချုပ်ကုကျော်မြတ်ရဲ့အမြင်ကိုဖေးကြည့်ထားပါတယ
်။ Arsenal က Champion ဖြစ်နိုင်လားဆိုရင် Champion ဖြစ်နိုင်တဲ့အနေအထားမျိုးရှိရယ်။ဒါကြောင့်လဲဆိုတော့ Liverpool Champion ဖြစ်ခဲ့တဲ့ကာလကိုကြည့်မယ်ဆိုရင် Man City ကမရှုံးသင့်တဲ့ပွဲတွေကိုရှုံးပြီးတော့ Liverpool ကအဲ့ဒါဆိုင်မှာချေဆွမ်းပြနိုင်ခဲ့တဲ့လီဗာပူးဒီနှစ်ပေါင်း30ကွာဝေးခဲ့တဲ့ပရီးမီးယားလိဂ်မှာဘေးပလောက်ကိုရယူခဲ့တယ်။အဲ့လိုပဲအာဆနယ်ကလည်းအဲ့တုန်းကလီဗာပူးလိုပဲဟိုဟန်ချက်လည်းညီရတဲ့ပြင်းပြင်းရှိရခံစစ်ကွင်းလည်းနောက်တန်းအကုန်လုံးဟန်ချက်ညီရအဲရှေ့တန်းမှာဆိုရင်လည်းမာတီနယ်လီဆာကာတို့ကအကောင်းဆုံးပုံစံရနေတယ်။အဲဂျီဆက်မပါဝင်နိုင်ဘူးဆိုရင်တော့မှအာဆနယ်ဟာပရီးမီးယားလိဂ်မှာပွဲတိုင်းကိုသွင်းနိုင်ဆိုအတင်းတင်းပဲရှိရတာအာဆင်နယ်ပဲအာဆင်နယ်အတွက်တိုက်စစ်အားတာချက်ရှိနေတယ်ဆိုတော့မှဖြစ်တယ်လို့အာဆင်နယ်ခံစစ်ပိုင်းကလည်းတည်နေတာစပွားနယ်ပွဲမှာဆိုရင်လည်းကျွန်တော်တို့ဂိုးမပေးခဲ့ရပါဘူးတော့အာဆင်နယ်ကဟိုချန်ပီယံဖြစ်နိုင်လားပြောချန်ပီယံဖြစ်နိုင်တယ်မန်စီးတီးရောချန်ပီယံဖြစ်နိုင်ပြီလားဆိုတော့ဖြစ်နိုင်ခြင်းရှိတယ်အာဆင်နယ်လောက်တော့ချန်ပီယံချေဖြစ်နိုင်တော့ဘူးပေါ့ဗျာအမှတ်ကွာဟာချက်ကြောင့်ပေါ့မန်စီးတီးတော့တည်ငြိမ်မှုမရှိဘူးအဲစီးတီးရဲ့ပြဿနာဘာလဲဆိုတော့သူအာဆင်နယ်ကိုကြော်ဖြတ်ဖို့လည်းသူစူးစမ်းရမှာဖြစ်တယ်လို့အနောက်ကမြို့ကံပြိုင်ဘက်ဒီမန်ချက်စတာမြို့ကံပြိုင်ဘက်မန်ယူရဲ့ကြော်ဖြတ်ခြင်းကိုမခံရမှုလည်းသူ့မှာပြန်ကြည့်ရမယ်ဆိုတော့သူ့အနေနဲ့ကဒီအာဆင်နယ်မန်စီးတီးမန်ယူသုံးသင်းမှာပီအာအများဆုံးလို့ကျွန်တော်ထင်တယ်ပီအာအများဆုံးအသင်းတွေကချန်ပီယံဖြစ်ဖို့ကတော်တော်လေးကိုခဲရဲလို့ပါလေနော်
ဒါပြင်မန်ယူအသင်းကလည်းဒီတစ်ပတ်မှာမန်စီးတီးကိုနိုင်လိုက်တာကြောင့်မန်စီးတီးနဲ့တမတ်အခွာကိုရောက်လာပါတယ်။ဒါကြောင့်ပေါ်လုံးဝေပန်းသူတချို့ကတော့ဒီနေ့ဖလားရနိုင်ခြင်းရှိတဲ့အသင်းတွေထဲမှာမန်ယူအသင်းကိုထည့်လာသလိုမန်ယူပရိသတ်တွေထဲမှာလည်းချန်ပီယံဖြစ်ဖို့မျှော်လင့်ချက်တွေလည်းတစားတဲ့တစပိုများလာနေပါတယ်။ဒီပေါ်မှာမန်ယူနီးပြအဲရစ်တန်ဟိုက်ကတော့
Defense may dream but we not. We have to keep our feet on the ground.
ပရိသတ်တွေအနေနဲ့စိတ်ကူးရင်မျောလင့်ခြင်းရင်မျောလင့်နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့လက်တွေ့ကျစဉ်းစားပြီးတော့ပွဲတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ဒီထက်မကတိုးတက်အောင်လုပ်ဖို့လိုပါတယ
်ဆိုတော့မယူသေးအနေနဲ့ပရိသတ်တွေမျောလင့်ထားတယ်လို့ဒီနှစ်မှာချန်ပီယံဖြစ်နိုင်တဲ့အနေအထားရောရှိနေပါပြီလား
အမေယူချန်ပီယံဖြစ်နိုင်လားဆိုတော့ထပ်ထစဉ်းစားလို့ရတယ်။ဘာကြောင့်လဲဆိုတော့မန်စီးတီးနဲ့မန်ယူရဲ့အမှတ်ကောင်အချက်ကတမတ်လောက်တပဲရှိရတဲ့အခါကျတော့သူထပ်ထစဉ်းစားလို့ရတယ်မန်ယူ။ဒါပေမဲ့မန်ယူကျွန်တော်သိုးရင်ရဲ့အပိုင်းကမန်ယူမှာဟိုအဓိကကစားသမား၃ယောက်ပဲရှိတယ်။အကန်စင်မီယူရယ်ကျွန်တော်တို့ဒီရာဒီကြောင့်မှတူမတူအောင်ခြေစွမ်းပြလာတဲ့ Rashford တဲ့ Fernandes ကအဲ့ဒီ၃ယောက်တဲ့ကတယောက်နဲ့ယောက်လောက်တော့ဒါရရသွားမယ်ဆိုရင်မန်ယူရဲ့အခြေအနေကဘယ်လိုရှိမလဲဆိုတော့ကျွန်တော်စိတ်ဝင်စားမိတယ်။ဒီ၃ယောက်တည်းအကောင်းဆုံးပုံစံရနေပြီးတော့ကြံ့ခိုင်မှုဘိုင်းလည်းကောင်းနေမယ်ဆိုရင်မန်ယူဟာဒီတန်းလက်ထက်မှာနီးစနစ်ပိုင်းဆိုင်ရာကိုစီကံတကြကစားလာနိုင်တော့မှုလို့ရလက်ကောင်းတွေရလာတော့အခုစဉ်၅ဝဲစတိုက်လိ၅ဝဲစတိုက်ကိုနိုင်ထားတယ်။မန်ယူကိုလည်းရှော့တော့လို့မရဘူး။ဒါပေမဲ့မန်ယူမှာမေးခွန်းထုတ်စရာကအဲ့လိုမျိုးကစားအဓိကကစားသမား၃တန်ရပါရင်ဘာဖြစ်မလဲဆိုတာရယ်အာဆင်နယ်မှာလည်းအလားတူမေးခွန်းထုတ်စရာရှိနေတယ်အဓိကကစားသမား၃လောက်တန်ရရောက်သွားပြီဆိုရင်အာဆင်နယ်ဂလင်းကောက်ဝေးဖြစ်သွားမလားအဲ့မှာမန်စီးတီးကပြန်ကျော်တက်မလားအဲ့လိုမျိုးပေါ့ဒါပေမဲ့ကျွန်တော်အနေနဲ့တော့ဒီအချိန်မှာချန်ပီယံဖြစ်ဖို့အလားအလာအကောင်းဆုံးနဲ့အတည်ငြိမ်ဆုံးအသင်းကအာဆင်နယ်လို့ထင်ပါတယ်
အဲ့ဒီငါမန်ကောက်မြို့မှာကျင်းပခဲ့တဲ့ MMA 1 Championship ကုကံမြညာတိုင်းပေါင်းစုံပြိုင်ပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသားအောင်လန့်အန်ဆာအနိုင်ရသွားပါတယ်။မန်ကောက်မြို့မှာဇန်နဝါရီ14ရက်နေ့စနေနေ့ကကျင်းပခဲ့တာမှာတော့အောင်လန့်ကဘဇော့ကဂျိုးဘော့ထုကောက်ပါကိုပထမအချီမှာပဲဒိုင်ပွဲရက်နဲ့အနိုင်ရသွားခဲ့ပါတယ်။ဝက်ဆာပြီး10မိနစ်ကျော်ကျော်မှာပဲအောင်လန့်ကကောက်ပါကိုလက်ချပြီးတော့အပေါ်ကနေဖိထိုးပြီးဒိုင်ပွဲရက်နဲ့အနိုင်ရသွားတယ်ဆိုတာထင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အောင်လာလေအောင်ပွဲရတဲ့ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အနားရချမယ်လို့မျှော်လင့်ပါတယ်ဒီပတ်စဉ်ကဏ္ဍတွေအပြီးမှာတော့ဗီဒီယိုရဲ့ဗိုလ်ရုညနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်တလှည့်ပြောပြပေးပါအောင်ခင်ဗျာ
စစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်မတိုင်ခင်အခုလောက်ကုန်ပိုင်းမှာမျိုးသားကောင်ဝဲနဲ့လုံခြုံရေးကောင်စီစည်းဝေးကိုခေါ်ယူမယ်လို့သိရပါတယ်။ဒီလိုကာလုံစည်းဝေးခေါ်ယူပြီးမှသာရွေးကောက်ပွဲကျင်းပမယ်အစီအစဉ်တွေကိုထုတ်ပြန်မယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကဗီဒီယိုကိုပြောပါတယ်။နှစ်နှစ်ပြည့်တဲ့အခါမှာမျိုးသားကောင်ဝဲနဲ့လုံခြုံရေးကောင်စီကိုအစီရင်ခံစာတင်ပြမှာဖြစ်ပြီးအဲ့ဒီလိုအစီရင်ခံတင်ပြမယ်အကြောင်းကိုစောင့်ကြည့်ပေးဖို့ဗိုလ်ချုပ်စောမင်းထွန်းကဗီဒီယိုကိုပြောပါတယ်ကာလုံခေါ်ယူမဲ့အစီအစဉ်တင်ပြမဲ့အချက်လက်သိစိတ်ကိုတော့ထုတ်ဖော်ပြောဆိုဖို့ညွှန်းဆိုထားပါတယ်ယူကရိန်းမြို့တော်ကီဖ်အပြင်မှာဒီကနေ့ရဟယင်ပြတ်ကျခဲ့တာကြောင့်လူ18ဦးသေဆုံးသွားခဲ့ရမှာယူကရိန်းပြည်ထောင်စုဝန်ကြီးဒန်နစ်ပေါ်တာစတစ်ကီအပါအဝင်ဝန်ကြီးဌာနရရှိတော်တော်များများနဲ့သေဆုံးသူတွေထဲမှာပါဝင်သွားတယ်လို့သိရပါတယ်ရဟယင်ကကီဖ်မြို့စင်ကြိမ်ဖုံးအရမှာရှိတဲ့နေကလင်းတင်းကျောင်းနီးမှာပြတ်ကျခဲ့တာကြောင့်ကလင်းငယ်2ဦးလည်းသေဆုံးသွားတယ်လို့ယူကရိန်းရဲချုပ်ကပြောကြပါတယ်အမေရိကန်ဘာသာရေးဝန်ကြီးဂျန်နက်ယယ်လန်ဟာတရုတ်ဘာသာရေးဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံမှာဒီနေ့ပုတ်ထူးနေမှာတွေ့ဆုံပါတယ်။နှစ်နိုင်ငံဆက်ဆံရေးတင်းမာခဲ့တာကိုရှောက်ချဖို့ပူးပေါင်းဆောင်ရွက်နိုင်မဲ့နယ်ပယ်တွေရှာမယ်လို့သမ္မတနှစ်ဦးနိုဝင်ဘာလကသဘောတူခဲ့ကြပြီးကြတဲ့ကဆိုရင်ဒါဟာအဆင့်မြင့်ဆုံးတာဝန်ရှိသူတွေတွေ့ဆုံကြတာပါ။အီရန်ဆိုအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးချိုးဖောက်တဲ့အတွက်ဒဏ်ခတ်အရေးယူမှုတွေချမှတ်ဆောင်ရွက်သွားမယ်လို့အမေရိကန်နဲ့ဗြိတိန်ဆိုအတို့ကပြောကြားလိုက်ကြပါတယ်။
VOA American တန်ရဲ့ဗိုလ်တူညအစီအစဉ်တွေကတော့ဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လို့ရမှုကတော့မဆုမွန်ပါ။စပိုင်းဆရာအင်ဂျင်နီယာတွေကတော့ Citrack Franklin နဲ့ PJ Elia တို့ဖြစ်ပါတယ်။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။တောထရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.